Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဇွန်လ4ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂွါတီမာလာမှာမိတောင်ပောက်ကွဲမှုကြောင့်အနည်းဆုံးလူ25ဦးသေဆုံးသွားပါတယ်အာဖဂန်မှာအထေကံဘုံးခွဲတက်ခဲ့တဲ့အတွက်လူ9ဦးသေဆုံးပါတယ်မြောက်ကိုရီးယားကောင်းဆောင်ကစစ်တပ်ထိတ်တန့်ကောင်းဆောင်3ဦးကိုရာထူးကနေပြောင်းရွှေ့ခံထားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်မြသတင်းအောင်နဲ့အတူတင်ပြပေးသွားမှာခင
်ဗျဟုတ်ကဲ့ပါခင်ဗျာအစိုးရကတင်တာခေါ်ယူတဲ့စနစ်မှာပွင့်လင်းမြင်သာမှုမရှိသလိုတင်တာမခေါ်ဘဲအကောင့်ထဲပေါ်နေတဲ့လျှက်စစ်စီမံကိန်းတစ်ခုမှာနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးရဲ့ဇနီးနဲ့ဆက်ဆက်မှုရှိနေတယ်လို့လွှတ်တော်မှာဝေဖန်လိုက်တဲ့သတင်းနဲ့အတူစစ်ပွဲတွေရပ်တန့်ရေးတာဝန်မှာဆန္ဒထုတ်ဖော်စဉ်ချင်းချောက်ခံရတဲ့သတင်းတောက်တွေအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဘယ်လိုပြောဆိုပါသလဲ
ဒီလိုသတင်းတောက်တွေကိုအယောက်ဝက်နဲ့လူတွေကအကြမ်းဖက်တာနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်တယ်ပေါ့လေဒါကိုစုံစမ်းစစ်ဆေးပြီးဖို့ဆိုသူတို့တိုင်နာဘောကိုပြောရရင်တော
့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတို့ပြောကြားသားတာကိုမကြခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါချင်းပြည်နယ်ဘက်ကစစ်ရှောင်ပြည်သူတွေဘာတွေလိုအပ်နေတယ်ဆိုတဲ့အကြောင်းတင်ဆက်မှာဖြစ်သလိုမြန်မာနိုင်ငံကတခါတုန်းက1934အလွန်မှာရိုက်ကူးခဲ့တဲ့မြောက်ကနိုင်ရုပ်ရှင်ဇာတ်ကားကိုဒီဒေသရင်းအမွေနှစ်ဇာတ်ကားတစ်ခုပြည့်အတိအမှတ်ပြုလိုက်တဲ့အကြောင်းတွေကိုလည်းတင်ဆက်အောင်မှာပါအဲ့ဒီနောက်ပိုင်းမှာတော့အဘစင်ကန္တာတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မမ်းမြသတင်းအောင်တို့ပြောပြပေးပါအောင်ဗျာ
။ဂွါတီမာလာနိုင်ငံမြို့တော်ဂွါတီမာလာမြို့အနီးကမိတောင်ပောက်ခွဲပြီးအနီးနားမှာရှိတဲ့ကြေးရွာတွေထဲချော်ရည်တွေထူထပ်တဲ့မိခိုးတွေပြားတွေဖုံးလွှမ်းသွားတဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးသွားတယ်လို့ပြန်နေကုညီကာကွယ်ရေးဌာနကပြောပါတယ်မိတောင်ပောက်ကွဲမှုကြောင့်လူပေါင်းတသန်းကျော်ကိုထိခိုက်သွားစေတာမှာမိတောင်အနီးဝန်းကျင်မှာရှိတဲ့ဒေသခံ3,100ကျော်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့ရပြီးဒဏ်ရာရသူ20ကျော်ကိုလည်းကုသမှုပေးနိုင်မှုကျန်းမာရေးဌာနတွေကိုခေါ်သွားခဲ့တယ်လို့ BND ရဲ့ကုညီကာကွယ်ရေးအရာရှိတွေကပြောပါတယ်ဂွါတီမာလာနိုင်ငံထဲကခရိုင်သုံးခုမှာပျောက်ဆုံးနေသူတွေကိုကယ်ဆယ်ဝန်ထမ်းတွေကလိုက်လံရှာဖွေနေတယ်လို့ဆိုပါတယ်ချော်ရည်တွေချောင်းတစ်ခုလိုရိုဒီယိုကြေးရွာတွေကိုစီဝင်သွားတာကြောင့်မိလောင်သူတေဆုံးသူတွေရှိခဲ့ကြောင်းရွာကနေကိုသူတို့အနေနဲ့ဘေကင်းရကိုကယ်ထုတ်နေကြောင်းဂွါတီမာလာအမျိုးသားဘေးအန္တရာယ်ကူညီကာကွယ်ရေးဌာနပူးပေါင်းဆောင်ရွက်ရေးမှူးစာဂျီယိုကာဘာညာစ်ကပြောပါတယ်အယ်ရိုဒီယိုကျေးရွာကအိမ်တအိမ်ကိုမိလောင်သွားတဲ့အတွက်လူ၄ဦးတေဆုံးပြီးမိလောင်ပေါက်ကွဲတာကိုကြည့်နေကြတဲ့ကလင်းငယ်၂ဦးဟာလည်းမိလောင်ပြီးတေဆုံးသွားကြောင်းကာဘာညာစ်က AP သတင်းဌာနကိုပြောပါတယ်
ကဘူးမျိုးအာဖဂန်ဘာသာရေးကောင်းဆောင်2000လောက်စုဝေးရောက်ရှိနေတဲ့နေရာနာမှာဒီကနေ့တနင်္လာနေ့မှာအသေးခံဘုံးခွဲသမားတဦးကဘုံးခွဲတိုက်ခိုက်ခဲ့ရာကြောင့်9ယောက်သေဆုံးပြီးလူများပြားဒဏ်ရာရခဲ့ပါတယ်။လူရကြကားလို့ခေါ်တဲ့မျိုးနွယ်စုအကြီးအကဲတွေနဲ့ဖွဲ့စည်းထားတဲ့ကောင်စီစည်းဝေးကိုလူရနဲ့ချီတက်ရောက်နေချိန်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးအာဖဂန်တွင်းစစ်တိုက်ဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့အသေးခံဘုံးခွဲမှုတွေကိုဥပဒေကြောင်းအရပိတ်ပင်ဖို့ပူးတွဲအစ္စလာမစ်ကြီးညာစာထုတ်ပြန်ပြီးခမ်းမတွေကထွက်လာမှာအခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်တဲ့အကြောင်းကဘူးမျိုးရဲဌာနတာဝန်ရှိသူတစ်ယောက်က VOA ကိုပြောပါရယ်ဒီအသေးခံဘုံးခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲလို့တော့မသိရသေးပေမဲ့ဒီလိုတိုက်ခိုက်မှုမျိုးကိုတာလီဘန်နဲ့ IS အကြမ်းဖက်ထောက်ခံသူတွေလုပ်လို့ရှိတာလည်းဖြစ်ပါရယ်လူပေါင်းများစွာတည်စီတဲ့စစ်ပွဲရပ်တန့်ရေးအာဖဂန်အစိုးရနဲ့ညှိနှိုင်းမှုဒီအစည်းအဝေးကိုစီစဉ်ခဲ့ရတာဖြစ်ပြီးအစည်းအဝေးကရတဲ့သဘောတူညီမှုကိုထိတ်တန့်ဘာသာရေးခေါင်းဆောင်ဂိုဂရာနူလာမူရတ်ကဖတ်ပြခဲ့တာကိုအာဖဂန်ရုပ်မြင်သံကြားကနေတိုက်ရိုက်ပြသခဲ့ပါတယ်။အပြစ်မဲ့ပြည်သူတွေတည်ဆုံရတဲ့စစ်ပွဲရပ်ရေးကိုဘာသာရေးခေါင်းဆောင်တွေအားလုံးကတညီတညွတ်ထဲတောင်းဆိုတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။
နိုင်ငံတကာနဲ့အီရန်အကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြောင်းလဲနိုင်ရေးကြိုးပမ်းဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုဟာတနင်္လာနေ့မှာဥရောပသုံးနိုင်ငံခီးစတင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုဟာဂျာမနီနိုင်ငံကိုပထမဆုံးသွားရောက်ပြီးအဲဒီမှာဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့အဲဒီကနေ့မှာတချင်းပြင်သစ်နဲ့ဗြိတိန်တို့ကိုခီးစက်မှာဖြစ်ပါတယ်။ဗြိတိန်ပြင်သစ်နဲ့ဂျာမနီအပါအဝင်ရုရှားတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ဟာ 2015 ခုနှစ်မှာအီရန်နဲ့နျူကလ িয়ার သဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့6နိုင်ငံဖြစ်ပါတယ်။တစ်ဖက်သက်ဆံပြီးဆိုးရတဲ့အဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လအတွင်းကြေညာခဲ့သလိုသူ့အဆိုအရအီရန်ရဲ့ပဲထိန်တပ်ဒုံးကျည်စမ်းသပ်မှုနဲ့အရှေ့လယ်ပိုင်းဒေသမတည်မငြိမ်ဖြစ်မှုကိုဖြစ်စေတဲ့အီရန်ရဲ့ဆွဖက်မှုတွေကိုထိန်းချုပ်နိုင်တဲ့အီရန်အပေါ်တိုးမြှင့်ကတ်တတ်မှုတွေချမှတ်လို့ကြောင်းပြောပါတယ်။ဒါနဲ့တစ်ဆက်တည်းပြောမယ်ဆိုရင်တော့သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်ကကင်းလွတ်ခွင့်ပေးတဲ့အမိန့်အာဏာလုပ်ပိုင်ခွင့်ရှိကြောင်းသူ့ကိုဥပဒေပညာရှင်တွေကပြောထားဘူးတယ်။ဒါပေမဲ့သူ့အနေနဲ့2016ရွေးကောက်ပွဲကာလတုန်းကရုရှားကဂျာဝင်ဆွဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုမှာအမအရင်တစုံတရာကျူးလွန်ခြင်းမရှိတဲ့အတွက်အဲ့ဒီလိုသူ့ကိုယ်သူအပြစ်ဒဏ်ကကင်းလွတ်ခွင့်ပေးစရာမလိုကြောင်းပြောကြပါတယ်။ဒီနေ့လည်းမနေ့အစောပိုင်း Twitter လူမှုကွန်ရက်ကတစင်ရေးသားလာမှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်ပြုလုပ်နေတဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုဟာတစ်ဖက်သက်ဆန်တဲ့လောက်ရဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။
တရုတ်ပေါ်မှာအခွန်တိုးကောက်တာတွေအပြင်တခြားနည်းနဲ့အကယ်၍အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာချင်းချောက်နေမယ်ဆိုရင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဘာကုံသွယ်စီးပွားရေးသဘောတူညီချက်မှရမှာမဟုတ်တဲ့အကြောင်းမနေ့တုန်းကပဲတရုတ်ကအမေရိကန်ကိုသတိပေးလိုက်ပါတယ်နှစ်နိုင်ငံကြားကုံသွယ်ရေးဆိုင်ရာတင်းမာမှုတွေကိုညှိနှိုင်းမှုအတွက်အမေရိကန်ကူးသန်းရောင်းဝယ်ဝန်ကြီး Wilbur Ross နဲ့တရုတ်ဒုဝန်ကြီးချုပ် Liu He တို့မနေ့တုန်းကဘေကျင်းမှာတွေ့ဆုံဆွေးနွေးအပြီးမှာတရုတ်ဘက်ကအခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်းအမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ဘက်ကကုန်သွယ်ရေးပိုလျံမှုပြနေတာကိုရှော့ချပေးဖို့တရုတ်ကကတိပြုလိုက်တာလည်းဖြစ်ပါတယ်။ဒါယူတိုင်နိုင်ငံတော်အက်ဂီဟာမှာစပြီးဆွေးနွေးစဉ်တုန်းကတော့တရုတ်ဘက်ကဝယ်မဲ့အမေရိကန်ကတင်ပို့ကုန်အသေးစိတ်ကိုဆွေးနွေးခဲ့ကြပေမဲ့ဆွေးနွေးပဲပြီးချိန်မှာတော့နှစ်ဖက်သဘောတူညီချက်မရတဲ့အပြင်ဆွေးနွေးမှုအသေးစိတ်ကိုလည်းထုတ်ပြောတာမရှိတဲ့အကြောင်း Wilbur Ross ကပြောပါတယ်။မေလလေတုန်းကဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံစဉ်တုန်းကတော့အမေရိကန်ရဲ့လေယာထွက်နဲ့ဇွဲအင်ဆိုင်ရာထွက်ကုန်တွေကိုတရုတ်ဘက်ကဝယ်မယ်လို့ကတိပေးခဲ့တာပါအခုဆွေးနွေးပွဲမှာ Ross နဲ့အတူစိုက်ပျိုးရေးဘန်ဒါရီနဲ့ကုန်သွယ်ရေးတာဝန်ရှိသူတွေလိုက်ပါခဲ့ကြပါတယ်တရုတ်ဘက်ကတော့ Liu He နဲ့အတူတရုတ်ဗဟိုဘဏ်အကြီးအကဲနဲ့ကုန်သွယ်ရေးဝန်ကြီးတို့လိုက်ပါခဲ့ကြပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြောက်ကိုရီးယားနိုင်ငံကထိပ်တန်းစစ်ဘက်ခေါင်းဆောင်3ဦးကိုရာထူးအပြောင်းလဲလုပ်လိုက်ကြောင်းတောင်ကိုရီးယားအခြေစိုက်ယုံဟပ်သတင်းမှာဖော်ပြထားပါတယ်။ကာကွယ်ရေးဝန်ကြီးပတ်ကယုံဆစ်နေရာမှာသဘောထားပြောပြောင်းတဲ့နိုကွမ်ချိုးနဲ့အစားထိုးခန့်အပ်လိုက်ပါတယ်။စီဦးစီးရာရှိချုပ်ရီမြုံစုနေရာမှာလည်းရီယုံဂီးနဲ့အစားထိုးလိုက်သလိုနိုင်ငံရေးဦးဆောင်အဖွဲ့ခေါင်းဆောင်ကင်ဂျုံကတ်ကိုလည်းဗိုလ်ချုပ်ကြီးကင်ဆွန်ဂီးနဲ့အစားထိုးခန့်အပ်လိုက်တယ်လို့အမည်မဖော်လိုတဲ့တောင်ကိုရီးယားထောင်လိုင်းရေးဌာနအရာရှိကိုကူကာပြီးယုံဟပ်သတင်းမှာဖော်ပြထားပါတယ်။နိုင်ငံရေးဦးဆောင်အဖွဲ့ခေါင်းဆောင်ကင်ဂျုံကတ်ကိုရာထူးအပြောင်းလဲခံထားတဲ့အကြောင်းကိုတော့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာမှာပြီးခဲ့တဲ့လကဖော်ပြခဲ့တယ်လို့ဆိုပါတယ်။တောင်ကိုရီးယားအမေရိကန်ပြည်ထောင်စုလို့နဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်တဲ့အနေနဲ့အဲ့ဒီရာထူးပြောင်းလဲခံထားမှုကိုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းစစ်ကောင်းဆောင်3ဦးဟာတွေးခေါ်မှုပိုင်းမှာပြုလွယ်ပြောင်းလဲမရှိတဲ့အတွက်အခုလိုပြောင်းလဲလိုက်ခြင်းဖြစ်ကြောင်းတောင်ကိုရီးယားထောက်လိုင်းရေးအေဂျင်စီကယုံဟပ်သတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်။အခုလ12ရက်နေ့မာစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးတို့ထိပ်သီးဆွေးနွေးကျင်းပတဲ့အခါနျူကလ িয়ার ဖြတ်သိမ်းသဘောတူညီချက်ရနိုင်ခြေရှိတာကိုစစ်တပ်ဘက်ကလည်းသဘောတူထောက်ခံအောင်အခုလိုပြောင်းလဲမှုတွေကိုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့တောင်ကိုရီးယားထောက်လိုင်းရေးအေဂျင်စီကပြောတယ်လို့ဆိုပါတယ်
တရုတ်ကသူ့ပိုင်တယ်လို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ကသူ့ရဲ့ရေတပ်သင်္ဘောတွေကိုဆက်လက်ပြီးထားရှိမယ်လို့ပြောလိုက်တာဟာစီရေးအရတင်းမာမှုတွေပုံမှန်မြင့်တက်လာစေနိုင်ပြီးအရှေ့တောင်အာရှနိုင်ငံတွေအကျိုးစီးပွားကိုထိခိုက်နိုင်စေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အနီးကကျွန်းတွေမှာအမေရိကန်ရေတပ်သင်္ဘောတွေကိုဆီလွတ်ထားရှိသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမေလ29ရက်နေ့ကပြောခဲ့တာပါအာဂျီရဲ့စစ်တပ်ကိုပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံအနေနဲ့စတူရန်ကီလိုမီတာ 3.5 တန်းကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်အတွင်းမှာအမေရိကန်စစ်သင်္ဘောတွေသွားလာနေတာဟာသူတို့ပိုင်နယ်ကိုကျူးကျော်တာလို့ယူဆပြီးတိုက်လေယာဉ်တွေနဲ့ဒုံးကျည်တွေကိုသူပိုင်ကျွန်းငယ်လေးတွေမှာတရုတ်ကတပ်ဖြန့်ချထားလိုက်ပါတယ်။အာရှအတွင်းကနိုင်ငံကလည်းတောင်တရုတ်ပင်လယ်နဲ့ပတ်သက်လို့ပိုင်ဆိုင်မှုအငင်းပွားနေပြီးတစ်ချိန်တည်းမှာပဲတရုတ်နိုင်ငံနဲ့ကုန်သွယ်ရင်းနှီးမြှုပ်နှံမှုပြုလုပ်လို့ကြပါတယ်။ လောလောဆယ်မှာတော့မေလ29ရက်နေ့မှာ American စစ်သည်မော်တွေတရုတ်ကတင်ပိုက်ထားတဲ့ကျွန်းတွေအနီးမှာတွာလာနေပြီးဗီယက်နမ်နိုင်ငံအရှေ့ဘက်ကျွန်းစုတွေမှာကြောက်ချရန်နာထားတာကိုတွေ့ရပါတယ်။တရုတ်နိုင်ငံကတော့လုံမြင့်အတိုင်း American စစ်သည်မော်တွေပြန်လည်ထွက်ခွာရတဲ့အထိလိုက်လံစောင့်ကြည့်နေပါတယ
်။တရုတ်နိုင်ငံတရားနယ်မြေရင်ပြင်မှာ1989ခုနှစ်ဇွန်လ4ရက်နေ့ကပြုလုပ်ခဲ့တဲ့ဒီမိုကရေစီငြိမ်းချမ်းစွာဆန္ဒပြပွဲအတွင်းသေဆုံးသွားသူတွေနဲ့ပြောက်ဆုံးဖမ်းဆီးခံထားရသူတွေရဲ့စီးရင်အတိအကျကိုတရုတ်အစိုးရအနေနဲ့ထုတ်ပြန်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အလားတူတောင်းဆိုမှုမျိုးနိုင်ငံတကာကပြုလုပ်နေတဲ့အချိန်မှာအမေရိကန်လည်းပါဝင်လာတာဖြစ်ပါတယ်။တရားနယ်မြေရင်ပြင်လှုပ်ရှားမှုပျောက်ကွယ်မသွားရေးအတွက်လှုပ်ရှားနေကြသူတွေကိုဖမ်းဆီးထောင်ချနေတာတွေနဲ့အဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေအပေါ်အနောက်ရှက်ပေးနေတာတွေရပ်တန့်ဖို့တရားနယ်မြေအရေးတော်ပုံ29နှစ်ပြည့်နေ့မှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြင်ထန်တဲ့ကြေညာချက်ကိုထုတ်ပြန်လိုက်တာပါ။တရားနယ်မြေရင်ပြင်ကဒီမိုကရေစီအရေးငြင်းချမ်းစွာတောင်းဆိုဆန္ဒပြသူတွေကိုတရုတ်အစိုးရကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်တချို့ခံမှန်းချက်အရလူပေါင်းထောင်နဲ့ချီတေဆုံးခဲ့တယ်လို့ဆိုပါရယ်။ခဏိချိန်ထိတရုတ်နိုင်ငံမှာတရားနယ်မြေရင်ပြင်မှာဖြစ်ပျက်ခဲ့တာတွေကိုထုတ်ဖော်ပြောဆိုခွင့်ပြင်ပခံထားကြရဆဲဖြစ်တယ်လို့အဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေရဲ့မိသားစုတွေဟာလည်းအစိုးရရဲ့နောက်ဆက်မှုတွေကိုခံနေကြရဆဲဖြစ်ပါရယ်။အဲ့ဒီဆန္ဒပြမှုဟာတံပြန်တော်လံပုံကန်နဲ့လှုပ်ရှားမှုဖြစ်ကြောင်းတရုတ်အာဏာပိုင်တွေကကင်မွန်းတက်ခဲ့တယ်လို့အဲ့ဒီဖြစ်ရတဲ့ဆိုင်နဲ့အဆုံးသတ်အဖြစ်ဟာအဲ့ဒီကလေးကထွက်ခဲ့ပြီးဖြစ်ကြောင်းလည်းအကြိမ်ကြိမ်ပြောဆိုထားပြီးဖြစ်ပါရယ်။
ရရှိနိုင်ငံမှာကျင်းပဖို့ရှိတဲ့နိုင်ငံတကာညီလာခံတစ်ခုကိုတည်ရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုရုရှားသမ္မတဗလာဒီမီယာပူတင်ကဖိတ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ပျုံယန်းကိုတွားရောက်ဆင်သမ္မတပူတင်ရဲ့ဖိတ်စာကိုပေးခဲ့တာလို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရဒီမီထရီပက်စကော့ဖ်ကတနင်္လာနေ့ကသတင်းထောက်တွေကိုမော်စကိုမြို့မှာပြောလိုက်ပါတယ
်။ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မမြသစင်အောင်တို့ပြောပြခဲ့ကြတာဖြစ်ပါတယ် VOE ရနေကထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာရော VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News ကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ပြည်ပကနေ LNG ဓာတ်ငွေ့ဝယ်ယူတင်သွင်းပြီးလုပ်မဲ့လျှက်စစ်ထုတ်လုပ်ရေးစီမံကိန်းကိုတရားဝင်တင်နာမခေါ်ပဲဆောင်ရွက်တဲ့အပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြခဲ့ကြပြီးတင်နာမခေါ်ပဲပြီးခဲ့ရမှာဒီလုတ်ပိုင်ခွင့်ရသွားတဲ့ကုမ္ပဏီတစ်ခုဟာအဂတိလိုက်စားမှုကော်မရှင်ကနေခေါ်ယူစစ်ဆေးခဲ့တဲ့ဝန်ကြီးရာဒူးနေရာကနေနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းရဲ့ဇနီးလုတ်ကင်နေတဲ့ကုမ္ပဏီဖြစ်တာမို့တရားမျှတစွာလုတ်ပိုင်ခွင့်ရတာမဟုတ်ဘူးလို့အတိုက်ခံပါတီကြံ့ခိုင်ဖွံ့ဖြိုးရေးအမတ်ကလွှတ်တော်မှာဆွဆွဲလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမေခါကတင်ပြမှာပါ။
အခု candidate တက်မှာလဲဒါ Supreme Trading Company Limited က project နှစ်ခုကိုပောင်းရင်ပတ်သက်ပါတယ်။ပြည်ပလောကမှာတော့အဲ့ဒီ company ကအငြင်းစားယူသွားတဲ့အခုစီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းရဲ့ဇနီးကလုံနေတယ်ဆိုပြီးတော့ကျွန်တော်တို့ကသိရတယ်။တခါအဲ့ဒီ Supreme Company ဟာဝန်ကြီးပိုင်ဆိုင်တဲ့ယူရီးမြန်မာနဲ့ဥပေါင်းထားတယ်လောက်ကဲမှာရှိတယ်ဆိုတာကပြောနေရတယ်ကျွန်တော်နားနဲ့မဆောင်ကျွန်တော်ကြားနေရတယ်။မဆွဆဲဘူးကျွန်တော်ကြားရတော့တော့ဖြစ်ပါတယ်။
ဒီကနေ့ပြည်သူ့လွှတ်တော်မှာအတိုက်ခံပါတီကြံ့ခိုင်ရေးဘက်ကမင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကအခုလိုဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။ဒီလိုဆွဆွဲလိုက်တဲ့အပေါ်လာရောက်ဖြေကြတဲ့လျှက်စစ်ဝန်ကြီးကဒီလုပ်ငန်းတွေမှာဆွဆွဲပြောဆိုခဲ့တယ်လို့ဝန်ကြီးဟောင်းဦးကျော်ဝင်းဇနီးနဲ့ပတ်သက်ချင်းရှိမရှိကိုဖြည့်ရှင်းချက်ထုတ်ပြီးရှင်းပြခဲ့တာမရှိခဲ့ပါဘူး။ဝန်ကြီးဟောင်းဦးကျော်ဝင်းဇနီးအလုပ်လုပ်တဲ့ဆိုတဲ့ Supreme Trading Company ဟာAOR နဲ့ကြောက်ဖြူဒေတာတွေမှာနှစ်နေရာတိတိလုတ်ပိုင်ခွင့်ရထားတာဖြစ်ပါတယ်။ဒီကုမ္ပဏီဟာ2005ခုနှစ်မှာကုမ္ပဏီစည်ရင်တင်သွင်းထားတဲ့ကုမ္ပဏီဖြစ်ပြီးပိုင်ရှင်အမည်ဦးစိန်မြင့်ဒါရိုက်တာဒေါ်မြတ်တန်တာနဲ့ဦးစော်နိုင်သိန်းအမည်တို့နဲ့ကုမ္ပဏီမှတ်ပုံတင်ရုံးမှာတရားဝင်မှတ်ပုံတင်ထားတာဖြစ်ပါတယ်။မင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ဆွဆွဲထားတယ်လို့အဲ့ဒီကုမ္ပဏီမှာဝင်ကြီးဟောင်းဦးကျော်ဝင်းဇနီးပါဝင်ပတ်သက်ခြင်းရှိမှရှိကို VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ကုမ္ပဏီဘက်ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖြေချခြင်းမရှိခဲ့ပါဘူး။ဥကြောင်းဝင်ပြည်တော်စုဝင်ကြီးအနေနဲ့လောက်ကင်တုံးကဖော်ပြခဲ့တဲ့ကိုရင်းရာဇဝင်ထဲမှာတော့ဇနီးတွေကိုမှီခိုအနေနဲ့သာဖော်ပြထားခဲ့ပါတယ်။အစိုးရကလုပ်မဲ့ရန်ကုန်အေဝရီရခိုင်နဲ့တနင်္လာရီဒေတာတွေမှာ2020ပြည့်နှစ်မှာမဂါဝက်3000ထွက်ရှိမဲ့လက်စစ်တပ်အားပေးစက်ရုံ4ရုံဟာအမေရိကန်ဒေါ်လာ5ဘီလီယံကုန်ကျမယ်လို့ဆိုထားပါတယ်။လုတ်ပိုင်ခွင့်ရထားတဲ့ကုမ္ပဏီတွေကတော့အေဝရီတိုင်းကံပေါက်ဒေတာမှာ Total Gas and Power Business Service SAS နဲ့ Siemens AG AOR တိုင်းမီလောင်ကြိုင်မှာတော့ Jefu Holding Company Limited နဲ့ Supreme Trading Company Limited ရန်ကုန်တိုင်းအလုံးမှာတော့ TTCL Public Company Limited ကြောက်ဖြူမှာတော့ Sino Hydro Corporation Limited နဲ့ Supreme Trading Company Limited တို့ကိုလုတ်ပိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်ဒီလုတ်ပိုင်ခွင့်ကိုတော့ပြီးခဲ့တဲ့ January လကထုတ်ပေးခဲ့တာဖြစ်တယ်လို့လျှက်စစ်စွမ်းအင်ဝင်ကြီးဦးဝင်းခိုင်ကလွှတ်တော်မှာပြောဆိုလိုက်ပါတယ်ဒီလိုဆွဆွဲမှုနဲ့ပတ်သက်ပြီးလျှက်စစ်ဝင်ကြီးက2019ခုနှစ်ဇွန်လ17ရက်နေ့ကကျင်းပတဲ့စီးပွားရေးရာကော်မတီမှာဆုံးဖြတ်ချက်အရအစိုးရပုတ်ကလေးကပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေဆောင်ရွက်တာမှာရင်းနှီးမြှုပ်နှံသူအစီအစဉ်နဲ့ဆောင်ရွက်လိုတဲ့အစိုးပြုစီမံကိန်းတွေကိုနိုင်ငံတော်နဲ့ဒေသအကျိုးဖြစ်ထွန်းမှုပေါ်မူတည်ပြီးတင်တာလုပ်ငန်းစဉ်မလို့အပယ်ခွင့်ပြုနိုင်တယ်လို့ဆိုထားတာမို့တင်တာမခေါ်တာဖြစ်ကြောင်းပြောဆိုလိုက်ပါတယ်
။ကျက်စစ်နဲ့စွာရင်ဝင်ကြီးတယောက်အနေနဲ့နောက်3နှစ်မှာကိုတိုင်းပြည်မှာဓာတ်ငွေတွေကုန်တော့မှာကိုတည်တည်ကြီးနဲ့ဘာမှမလှုပ်ရှားပဲမလှုပ်ပဲမကြိုက်ပဲနေလို့မရပါဘူး။ဓာတ်ငွေဆိုင်ကငါလောလောဆယ်မီဂါဝတ်1400ကျော်ကျွန်တော်တို့ပေးနေပါတယ်။နောက်3နှစ်မှာအဲ့ဒီကြေတွင်းဓာတ်ငွေတွေမရရင်ကျွန်တော်တို့1400မီဂါဝတ်စနစ်တွေကနေပြုတ်ထွက်သွားမယ်ဆိုရင်ဒီမှာရှိတဲ့မှန်ကြီးများအားလုံးဘာတွေဖြစ်ကုန်မလဲဆိုတာမှန်းဆလို့ရပါတယ
်။ဝင်းကြီးဘက်ကပြန်လဲဖြေကြားတာနဲ့ပတ်သက်လို့ဥမောင်မြင့်သဘောထားကို VOA ကဆက်သွယ်မေးမြန်းလာမှာတော့သူကအခုလိုဖြေကြားသွားခဲ့ပါတယ်။
ဒေါ်သာစုကြည်ဦးစီးတဲ့စီဝါရေးကော်မတီကတန်းတာခေါ်ဆရာမလို့ဘူးလို့ပြောတယ်ဆိုပြီးပြောတာ။ဒေါ်သာစုကြည်ရဲ့စီဝါရေးကော်မတီဆိုတာသမရရုံးရဲ့အောက်မှာပဲရှိတယ်။သမရရုံးကထုတ်ကြတဲ့ညွှန်ကြားချက်ဖြစ်တဲ့စီဝါရေးလုံခြုံရေးလုံမဲ့ဆိုရင်တန်းတာခေါ်ရမယ်ဆိုတဲ့နှစ်မြေဆောင်2019ကိုကျော်လွှားလို့မရဘူး။ဒါကြောင့်မလို့စီဝါရေးကော်မတီမှားတယ်လို့ငါဝေဖန်တယ်။ဒုတိယတစ်ချက်ကတော့ဒေါ်သာစုကြည်ဦးစီးတဲ့စီဝါရေးကော်မတီဟောဒီလျှက်စစ်ဥပဒေကိုကျော်လို့မရဘူး။အဲတော့သူတကယ်တမ်းကျတော့ဘာမှတည်တည်ပါအခြေမပါပဲနဲ့နောက်ဆုံးတော့လေတိုင်းပြည်ရဲ့လိုအပ်ချက်ရလိုအပ်ပါတယ်ဆိုတာလိုအပ်ချက်ရလုပ်ပေမဲ့ဥပဒေကိုချိုးဖောက်လို့မရဘူးဒါပဲဟိုလက်ရှိသူတို့ဒီဥပဒေကိုချိုးဖောက်နေတယ်ဒေါ်စောစုကြီးပါတယ်လို့ငါမပြောဘူးဒီလူတို့ဒီလူကပါတယ်သိကြလားဘုရားလုပ်နေတာဒေါ်စောစုကြီးကိုသူကပါလေသူက exploit လုပ်တာပေါ့အ
ဲ့ဒီစီမံကိန်းလေးခုကို Supreme Company အပါဝင်ပြည်ရင်းလုပ်ငန်းရှင်အချို့ဟာနိုင်ငံတကာကုမ္ပဏီအချို့နဲ့ပူးတွဲလုပ်ပိုင်ခွင့်ရရှိတာဖြစ်ပါတယ်ရှင်
ပြည်ဝင်နောက်မိခရဲ့တည်င်းပြပေါ်ကြဖြစ်ပါတယ်အခုတခါတော့တည်င်းနောက်ဒီရဲ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတစ်ခုလည်းတင်ပြခြင်းပါတယ်စစ်ပွဲတွေရပ်တန့်ဖို့တာမွေအဝိုင်းကဆန္ဒထုတ်ဖော်ပွဲမှာတည်င်းယူခဲ့တဲ့တည်င်းနောက်တွေကိုချင်းချောက်ရန်ပြုခံရတဲ့ဖြစ်စဉ်အပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီးမကြာခင်မှာသက်ဆိုင်ရာကိုတင်ပြသွားမယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောကြားလိုက်ပါတယ်တည်င်းသမားတွေအနေနဲ့လည်းတည်င်းယူတဲ့အခါတည်င်းတောင်းမှန်သိတာအောင်ထင်ရှားတဲ့အမှတ်အသားဝတ်ဆင်ကြဖို့စာနယ်ဇင်းကောင်စီကနှိုးဆော်သွားဖို့ပြင်ဆင်နေပါတယ် VOA တည်င်းတော့ကိုထက်အောင်ခန့်ကတည်င်းပေးပို့ထားတာပ
ါမေလ2ရက်နေ့ကတောင်မွေဝိုင်းမှာစစ်ပွဲတွေရပ်တန့်မှုဆန္ဒထုတ်ဖော်ပွဲမှာအရဝတ်တွေကတည်င်းသမားတွေကိုဆဲဆူချင်းချောက်တဲ့ဖြစ်စဉ်ပေါ်လူ့ခွင့်ရေးကော်မရှင်ကိုတိုင်ကြားထားတာတွေရှိပါတယ်ဒီတိုင်ကြားချက်တွေကိုတည်င်းမီဒီယာကောင်စီနဲ့လူ့ခွင့်ရေးကော်မရှင်တို့ကပြီးခဲ့တဲ့တောက်ကြနေ့ကတွေ့ဆုံမှုပြုလုပ်ခဲ့ကြပါတယ်တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့သတင်းမီဒီယာကောင်စီကတင်ပြမှုပေါ်လူ့ခွင့်ရေးကော်မရှင်နေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့ပြီးမကြာခင်မှာတက်ဆိုင်ရာကိုတင်ပြသွားမယ်လို့လူ့ခွင့်ရေးကော်မရှင်ကဦးယူလင်အောင်ကအခုလိုပြောပါတယ
်ဒီလိုသတင်းတောက်တွေကိုအရဝတ်နယ်လူတွေကအကြမ်းဖက်တာနဲ့ပတ်သက်ပြီးတော့အဲသူတို့ကန့်ကွက်တယ်ပေါ့နေဒါကိုစုံစမ်းစစ်ဆေးပြီးဖို့ဆိုသူတို့ဟိုတိုင်တာပေါ့ကွယ်ပြောရင်တော့တိုင်တဲ့ခါကျတော့အတိုင်တဲ့လူကိုခေါ်တွေ့ပြီးတော့ခါခါနာနာမေးတဲ့သဘောပါပဲစုံစမ်းစစ်ဆေးထားတဲ့ခါတွေကိုအငယ်တို့လေ့လာမယ်လေလာပြီးတော့သုံးသပ်မယ်သုံးသပ်ပြီးတော့သုံးသပ်လို့ရတဲ့အဖြေကိုကော်မရှင်ဆယ်ဦးပါတဲ့ကော်မရှင်စုံကြီးအစည်းအဝေးကိုအငယ်တို့တင်ပြမယ်အတင်ပြပြီးတဲ့အခါကျတော့မှဒါကိုပြည်ထရေးကိုပို့မလားအဲနိုင်ငံတော်တပ်မတော်အစီကိုပို့မလားအငယ်တို့ဆုံးဖြတ်မယ
်မြန်မာသတင်းမီဒီယာကောင်စီဘက်ကလည်းအခုလိုရဲဝတ်တွေကသတင်းတော့တွေကိုဆဲဆိုချင်းချောက်တဲ့အပေါ်ကန့်ကွက်တဲ့ကြေညာချက်စောင်ထုတ်ပြန်ခဲ့ပါသေးတယ်ဒါအပြင်သတင်းသမားတွေပြိပိကဖြစ်နေတဲ့နေရာတွေမှာသတင်းရယူရင်သတင်းတော်မှန်သိတာစီရင်ထင်ရှားတဲ့အမှတ်အသားတွေဝတ်ဆင်ဖို့နှိုးဆော်တာတွေပြုလုပ်ဖို့ရှိရလို့မြန်မာသတင်းမီဒီယာကောင်စီကပြည်ညိုင်းတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပါတယ်
။ဟိုသတင်းသမားတွေအနေနဲ့လည်းဘယ်လိုကမယုံရင်ဆန့်ခတ်ဖြစ်နိုင်တဲ့နေသားမျိုးတို့ဘာလို့မှလဲသတင်းချာချာသတင်းမီဒီယာဖြစ်ကြောင်းအမှတ်အသားတို့ဝတ်စာတစ်ခါလေးအင်းကြီးမှ press ရဲ့ဟာမျိုးတို့အဲ့လိုမျိုးထင်ရှားတဲ့အမှတ်အသားမျိုးနဲ့ဘောတော့ကိုလေဒီကကနိုးဟိုနိုးဆောင်မဲ့ဟာမျိုးတွေလည်းရှိတယ်ဗောနော်ဆိုတော့အဓိကတော့အန်ရေမကြရောက်ဖို့ရဲ့သက်ဆိုင်တဲ့ဘက်ကြီးကတော့ပြောရဲအဲ့နှစ်ခုက အဓိကရည်ရွယ်ချက်ပ
ါဒီနေ့မှာတော့လူ့ကွင်ရေးကော်မရှင်ကစုံစမ်းစစ်ဆေးတဲ့အခြေအနေကိုမြန်မာသတင်းမီဒီယာကောင်စီကသတင်းနောက်တွေကိုခေါ်ယူတွေ့ဆုံရှင်းပြခဲ့ပါတယ်မေ12ရက်ကစစ်ပွဲများရပ်တန့်မှုဆန္ဒထုတ်ဖော်သူတွေကိုအရဝတ်တွေကဖမ်းဆီးထိုးကျိတာတွေပြုလုပ်ခဲ့ပြီးသတင်းနောက်တွေကိုလည်းဆဲဆိုချင်းချောက်တာတွေပြုလုပ်ခဲ့တာဖြစ်ပါတယ်ဆန္ဒပြပွဲမှာဆဲဆိုချင်းချောက်ဖမ်းဆီးတဲ့အရဝတ်တွေကိုဗဟန်းမြို့နယ်ထွေထွေအုပ်ချုပ်ရေးမှုကဗဟန်းတရားရုံးကိုဦးတိုက်လျှောက်ထားပြီးတော့မြန်မာနိုင်ငံရပ်တန့်ဖွဲ့ရဲချုပ်ကလည်းစစ်ဆေးရေးယူတာတွေပြုလုပ်သွားမယ်လို့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါသေးတယ်ခင်ဗျာ
view သတင်းနောက်ကိုထက်အောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ချင်းပြည်နယ်ကစစ်ဆောင်ပြည်သူတွေအကူအညီလိုအပ်နေတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ပေးဆောင်ရွာသား400ကျော်ဟာစစ်ပေးရာကိုတင်းရှောင်နေကြရပြီးစစ်နာရေးကအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒါအပြင်ကလေးငယ်တွေအတွက်ပညာသင်ကြားရေးထိခိုက်မှာကိုစိုးရိမ်နေရတယ်လို့စစ်ဆောင်ပြည်သူတွေနေရရင်ပြန်နိုင်ဖို့လုံခြုံမှုမရှိသေးဘူးလို့ဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်တင်ပြပါပါ
။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလဲဝါမြို့နယ်ကစစ်ဆောင်စခန်း3နေရာမှာနေထိုင်နေတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့ဒီလကုံထိတာစာနာရိတ်ခါရှိနေပြီးသူတို့တွေဟာနယ်ပယ်တက်မှာခက်သွေ့နေတယ်လို့ပလဲဝါမြို့စစ်ဘေးရှောင်ကူညီရေးဖွဲ့တာဝန်ရှိသူဦးကျော်အောင်ကပြောပါတယ်
။ကိုလက်ရှိကကုံပြည်ကြီးကချင်းလဝမှာနေတယ်ဒီတောင်ကျေးရွာကတော့မိစာမှာနေတယ်ပြီးတော့နောက်သူချောင်းဖြာကတော့ကျောင်းပြည်မှာပဲနေတယ်အခုတော့ရှိတာအဲ့ဒီ3ရွာပေါ်လို့အခုသူတို့ညနေအုပ်ချုပ်ရေးမှုနဲ့ပူပေါင်းပြီးတော့သူတို့ရဲ့စားဝတ်နေရေးကိုအဓိကဒီစီရင်ပံ့ပိုးမှုတွေအားရှိတယ်သူတို့စားဖို့ကအလူဆိုတာကလည်းတစ်ခါတလေကျွန်တော်တို့ကိုယ်တိုင်ကလည်းသူတို့အတွက်လုံးဝအမမခံနိုင်တဲ့အနေအထားလည်းရှိသေးတယ်ဆိုတော့ဒီကျန်းသာကုန်လောက်ဆိုတော့နောက်ထပ်ဘယ်လိုမျိုးအလူရှိရေပေါ်မလဲဒီသေးနိုင်လဲဆိုတော့မသိဘူးပေါ့ဒီစိုးရင်ရတဲ့အနေအထားတော့ရှိပါလေကိုယ်နေရာဒေတာမဟုတ်တဲ့အခါမှာသူတို့အတွက်စားဝတ်နေရေးကတော့ပုံမှန်ရှိမလားပြီးတော့သူတို့ကိုယ်တိုင်ကလည်းအလုပ်ကံကလည်းနေလို့နေစားကလည်းပုံမှန်မရှိတော့သူအလုံးလုံးကြတော့မှပြရှိတဲ့အနေအထားဖြစ်တယ
်ပြီးကြတဲ့2015ခုနှစ်ကတိုက်ပွဲကြောင့်ပလဲဝါမြို့နယ်ကုန်းမြင့်ကြီးရွာတိုက်ပွဲဆောင်ပြည်သူဦးရေ334ဦးဟာနေရကုန်မပြနိုင်သေးပဲရှင်းလက်ဝရွာမှာခူးလုံနေဆဲဖြစ်တယ်လို့ပြည်တောင်ကြီးရွာသား80ခန့်ဟာမိစာကြီးရွာနဲ့ကူချောင်းပြားကြီးရွာသား80ခန့်ဟာစင်ပေါင်းပြင်ကြီးရွာမှာခူးလုံနေရဆဲဖြစ်ပါတယ်ဒီစစ်ဆောင်တွေထဲမှာကျောင်းနေရွယ်ကလေးတွေလည်းရှိနေတဲ့အတွက်သူတို့တွေပညာသင်ကြားရေးအတွက်စိုးရင်ပူပါမှုတွေရှိနေတယ်လို့ဦးကျော်အောင်ကဆက်ပြောပါတယ
်ကလေးတွေကျောင်းဆက်ဖို့တော့ဒီလိုတွေကတရားစိတ်ကြည့်ပါမှုတွေရှိတယ်အရင်ကတော့ကိုယ်တင်ရဒေတာမှဆိုတော့ဘာပဲဖြစ်ဖြစ်အလုံးကန်လေးတွေဆိုလေကိုယ်နေရာဆိုတော့ကိုယ့်ရဲ့အခင်းတွေရှိတယ်ကိုယ်လုံးလုံးရတဲ့ဟာတွေရှိတယ်သူတို့မှရှာဖို့ဆိုတာလည်းနည်းနည်းတွေ့ကြည့်တယ်တခြားနေရာရောက်တဲ့အခါမှာတော့သူတို့အတွက်အခက်အခဲလေးတွေတော်တော်လေးရှိတယ
်။လက်ရှိစစ်ဆောင်တွေထဲမှာကုန်းမြင့်ရွာမှာကျောင်းသားကျောင်းသူဦးရေ69ဦး၊ပီတောင်ကျေးရွာမှာကျောင်းသား18ဦး၊ကုချောင်းပြားဒုက္ခတဲစခန်းမှာကျောင်းသားဦးရေ18ဦးခန့်ရှိနေပါတယ်။မိစာကျေးရွာမှာစစ်ဘေးတင်းရှောင်နေရတဲ့ပီတောင်ကျေးရွာသားတွေဟာရရလုတ်ကိုလုတ်ကန်နေရပြီးလုံခြုံရေးရနေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ရွာခံကျောင်းဆရာကုကျော်စန်းကအခုလိုပြောပါတယ
်အစားအစာနဲ့ပတ်သက်ပြီးတော့မှဒီလိုကနေလေလာပြီးမှထောက်ပန်းတာရှိတယ်အစိုးရတို့ကလည်းထောက်ပန်းတာရှိတယ်အဲ့ဒါကိုစားပြီးမှနေတယ်တချို့ကျရင်ပြတ်တော့ထမ်းတယ်တချို့ကျတော့ဒီတဲတွေပါတယ်ထမ်းပြီးမှတချို့ကျတော့ကောက်တွေပါတယ်ဆက်ငားလိုက်ပြီးမှကျွန်တော်တို့အစားတော့တော့နေထမ်းတယ်နေရင်တင်ဖို့လဲအချိန်ရအပိတ်လုံးချုံမှုရှိတဲ့ခါကျတော့အခုတော့လောလောဆယ်တော့မထွက်နိုင်သေးဘူ
းမိလာ16ရက်နေ့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့တိုက်ပွဲတွေကြောင့်ပလောဝါမြို့နယ်ကူချောင်းပြားကျေးရွာသားတွေစင်ပေါင်းပြင်ကျွာကိုစစ်ပေးတင်းချောင်နေရပါတယ်မေလတွင်ချင်းမြင့်နယ်ပလောဝါမြို့နယ်နဲ့ရခိုင်ပြည်နယ်ဘူးရီတောင်မြို့နယ်စတင်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့ AA တို့တိုက်ပွဲအနည်းဆုံး9ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေသခံရွာသားတွေစစ်ပေးတင်းချောင်နေရပါတယ်ရခိုင်လက်နက်ကိုင်ဖွဲ့ AA ဟာဝါသားဖွဲ့ UDSA ဥဆောင်တဲ့ FENCC မြောက်ပိုင်းမာမေးအဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြည်ကတိုက်ခတ်မှုရစရေးသဘောတူညီမှုစာချုပ် NCA လက်မှတ်ရေးသွေးမှာတပ်မတော်ကနေလက်မခံနိုင်သေးတဲ့အဖွဲ့ဖြစ်ပါတယ်။ဧပြီလကစလို့မြန်မာတပ်မတော်ကနေမြောက်ပိုင်းမာမေးအဖွဲ့တွေဖြစ်တဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့ DNL တန်းပလောင်ဖွဲ့နဲ့ရခိုင်တပ်မတော်တို့အပေါ်မှာထိုးစစ်ဆင်မှုတွေပြင်းထန်လာတယ်လို့တိုက်ပွဲတွေလည်းဆက်ဆိုင်ဆူဆူလို့ဖြစ်ပေါ်လာနေခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့အစည်းတွေနဲ့ထိမ့်ထိမ့်နေနေလှုပ်ဆောင်သွားကြဖို့အပြစ်ခံရဆက်ရေးချက်ချင်းကြေညာဖို့တရုတ်နိုင်ငံကာကွယ်ရေးဌာနကလည်းတောင်းဆိုခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဥဆောင်လှုပ်ဆောင်သွားမဲ့23ရာစုတတရအကျိန်ပင်လုံညီလက္ခဏာပြည်တော်စုငင်းချရေးညီလက္ခဏာလက်ရှိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအခြေအနေတွေကြောင့်ညီလက္ခဏာကျင့်မှတ်ဖို့ဟာမသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ပြည်ထောင်နောက်နိုင်ကွင်းဖြစ်ပါတယ်မြမရှိဟောင်းရုပ်ရှင်ဇာတ်ကားတကသမိုင်းအမွေနှင့်စီးရင်ဝင်တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ဒါရိုက်တာ A1 ဦးတင်မောင်1934ခုနှစ်မှာရိုက်ကူးခဲ့တဲ့မြကနိုင်ရုပ်ရှင်ဇာတ်ကားကို UNESCO အဖွဲ့ရဲ့ဒေတာတွင်အမွေနှစ်ဖြစ်နဲ့စီးရင်သွင်းလိုက်ပြီဖြစ်ပါတယ်မြန်မာနိုင်ငံကရုပ်တံအမွေနှစ်တွေကိုအချိန်မီထိန်းသိမ်းဖို့လိုအပ်နေပြီးပြည်တွင်းမှာဒီလိုအမွေနှစ်ဇာတ်ကားတွေရှိတယ်ဆိုတာကိုနိုင်ငံတကာကသတိထားလာစေဖို့စ조사ခဲ့တဲ့ Safe Myanmar Film အဖွဲ့ကပြောပါတယ် VOA သတင်းတော့ကိုဇိုထက်ကဒီအကြောင်းတင်ပြမှာပါ
တောင်ကိုရီးယားနိုင်ငံ Gwangju မြို့မှာပြုလုပ်ခဲ့တဲ့မှတ်တမ်းအမွေနှစ်များဆိုင်ရာ Asia Pacific Comedy အစည်းအဝေးမှာ1934ခုနှစ်ကမြမရုပ်ရှင်ဇာတ်ကားတစ်ခုဖြစ်တဲ့မြကနိုင်ရုပ်ရှင်ကားကို UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့စာရင်းသွင်းလိုက်ပါတယ်။အရှေ့အောင်အရှေ့နိုင်ငံတွေမှာပလင်ရုပ်ရှင်ကားတွေအကြောင်းမျိုးမျိုးနဲ့ပျက်စီးနေပြီးမြန်မာနိုင်ငံမှာလည်းသမိုင်းဝင်ရုပ်ရှင်ကားတွေကိုအချိန်မီထိန်းသိမ်းဖို့လိုနေရကြောင်း UNESCO စာရင်းဝင်ဖို့ကြိုးစားနေတဲ့ Safe Myanmar Film စီမံကိန်းဒါရိုက်တာကိုအုတ်ကာကပြောပါတယ်
။ဒီကကျွန်တော်တို့မွေးနေ့စာရင်းဝင်နေတယ်ဆိုတာကဒီမြန်မာနိုင်ငံရဲ့ဒီစပြီးတော့ကျွန်တော်တို့ဟိုရုပ်ရှင်စရိုက်ခဲ့တဲ့အချိန်ဟာစောခဲ့တယ်ပေါ့နော်။ဟိုစောခဲ့တဲ့အကြောင်းမျိုးကိုကျွန်တော်တို့ကတခြားနိုင်ငံတွေနဲ့ရှင်းပြတဲ့အချိန်မှာကျွန်တော်တို့ဒီမှာလည်းဒီလိုရုပ်ရှင်ကားမျိုးရှိတယ်ဆိုတာကိုအတိအမှတ်ပြုစေခြင်းနဲ့နောက်တစ်ခုကဒီလိုအတိအမှတ်ပြုရစေရင်ဝင်အောင်ကြိုးစားရတဲ့အကြောင်းရင်းကဒီဝင်နေစီရင်ဝင်သွားခဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီရုပ်ရှင်ကားတွေရေရှည်ထိန်းသိမ်းဖို့ဆိုတော့ဟိုအစီအစဉ်တွေကိုကျွန်တော်တို့ကအထောက်ပံ့တဲ့အကူအညီတွေရလာနိုင်အခုလက်ရှိမှာတော့လူတွေကလည်းသိမသိဘူးဟိုကုညီအားပေးမဲ့လူတွေကလည်းသိမရှိဘူးအဲ့ဒီတော့ကြောင့်မလို့ဒီလိုအမွေနဲ့စီးဝင်အောင်ဟိုစ조사ရင်းဖြစ်တာပေါ့နော
်မြကန်နိုင်ရုပ်ရှင်ကားကအဖြစ်အမဲဖလင်မျိုးစားဖြစ်ပြီးပြန်ကြားရေးဝန်ကြီးဌာနရဲ့ဖလင်ကားတွေစုဆောင်တင်ဆက်ထားတဲ့နေရာမှာကြံနေရဲ့15ကားတည်းဟာတကားဖြစ်ပါတယ်မြမဖလင်ရုပ်ရှင်ဇာတ်ကားတွေဟာ90ရာခိုင်နှုန်းလောက်ပျက်စီးသွားပြီဖြစ်ပါတယ်ဖလင်တွေကမြန်မာရဲ့အပူချိန်နဲ့စိုတိုင်းစာများရဲ့အခြေအနေတွေမှာပျက်စီးရကြောင်းမိမမှန်တဲ့မြန်မာနိုင်ငံအတွက်အေးကမ်းတူလောင်ရုံမရှိဘူးလို့ကိုဥက္ကာကပြောပါရယ်မြန်မာနိုင်ငံရဲ့ပရမမျိုးဆက် Nitrate ဖလင်တွေကလုံးဝမရှိတော့ပါဘူးမြန်မာအတန်ကပြသနေတဲ့ရုပ်ရှင်ကားဟောင်းတွေထဲမှာကား30လောက်ပဲမူရင်35မီလီမီတာဖလင်အနေနဲ့ပဲရှိပါတော့တယ် UNESCO စာရင်းဝင်သွားတဲ့အတွက်ရှေ့ဆက်ပြီးထိန်းသိမ်းလုပ်ငန်းတွေဆောင်ရွက်ဖို့လမ်းကြောင်းတစ်ခုဖြစ်ကြောင်း Asia Pacific Comedy အစည်းအဝေးကိုမြန်မာနိုင်ငံ UNESCO အမျိုးသားကော်မရှင်ရဲ့အတွင်းမှုချုပ်အနေနဲ့တက်ရောက်ခဲ့တဲ့ရန်ကုန်နိုင်ငံသားဘာသာတက္ကသိုလ်ပါမုခချုပ်ဒေါက်တာကြည်ရွှင်ကအခုလိုပြောပါရယ
်အခုရွေးလိုက်တဲ့အတွက်ဒီရုပ်ရှင်ကားနဲ့ပတ်သက်ပြီးမှနိုင်ငံတကာက UNESCO အနေနဲ့လေဟိုအကူအညီတွေကိုစနစ်တကျပေးလာဖို့ရှိတယ်ပေါ့ဟုတ်သူပေးရမယ့်အကူအညီတွေကဒီရုပ်ရှင်နဲ့ပတ်သက်တဲ့ချုပ်တွေ့ကြုံနေရတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးမှလူစီမံချက်တွေစီမံကိန်းတွေဆက်ပြီးကူညီမှာပါနောက်ထပ်အလားလာကတော့ကျွန်တော်တို့မှာဗီဇာကားတကားပဲဒီလိုအခြေအနေမျိုးကြုံနေရတာမဟုတ်ဘူးနောက်ကျွန်တော်တို့ဟိုသတင်းမှတ်တမ်းနဲ့ပတ်သက်မယ်ဆိုလို့ရှိရင်ထိတ်ဆုံးမှရှိနေတာဆတ်ထတန်ခါရနာတင်တဲ့မှတ်တမ်းကားရှိပါတယ်နောက်ပေါ်ကြအောင်ဆန်းစာပနာခါနာရှိတယ်ဒါတွေကိုလည်းပဲနောက်နှစ်တင်နောက်နှစ်တင်မှာဟိုအရေးကြီးမှတ်တမ်းအမွေနဲ့နေနဲ့ဆက်ပြီးတင်သွားနိုင်မယ်လမ်းနေပြန်သွားရဆိုတဲ့သဘောပါပဲ
မြကန်နိုင်ရုပ်ရှင်ကို1934မှာစတင်ရိုက်ကူးထုတ်လုပ်တော့ကအတန်တိတ်ရုပ်ရှင်ဖြစ်ပြီးနောက်ခံတချင်ကို1954ခုနှစ်မှာထည့်သွင်းခဲ့ပါတယ်စကားပြောခန်းတွေကိုတော့1980လောက်ကြာမှထပ်ဖြည့်နိုင်တာပါမြကန်နိုင်ရုပ်ရှင်ကားကိုရိုက်ကူးခဲ့တဲ့ A1 ဦးတင်မောင်ကို1908ခုနှစ်မှာမွေးဖွားခဲ့ပြီးရုပ်ရှင်မိသားစုအတိုင်းဝန်ကြားမှာကြီးပင်းခဲ့တာဖြစ်ပါတယ်။သူရဲ့အကိုဦးညိဘူးကမြန်မာရုပ်ရှင်လောကရဲ့ပထမဆုံးသရုပ်ဆောင်ပါ။ဒုတိယကမ္ဘာစစ်တွင်းမှာဦးတင်မောင်ကဗမာလွတ်လပ်ရေးတပ်မတော် BIA မှာစစ်မှုထမ်းခဲ့ပြီးစစ်ပြီးသွားတဲ့နောက်ပိုင်းမှာသူ့ရဲ့ A1 ရုပ်ရှင်လုပ်ငန်းကိုပဲအာရုံစိုက်လုပ်ကိုင်ခဲ့ပါတယ်။ရုပ်ရှင်ထုတ်လုပ်ရေးနည်းပညာတွေကိုအာရှနိုင်ငံအမြောက်များမှလေ့လာခဲ့ပြီး2000ပြည့်နှစ်မှာကွယ်လွန်ခဲ့ပါတယ်။ချစ်ရည်စင်နဲ့မြကန်နိုင်ပါဝင်ရုပ်ရှင်ကားပေါင်း40ကျော်ရိုက်ကူးခဲ့တာပါ။မြကနိုင်ရုပ်ရှင်ကားနဲ့အတူ UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့တပြိုင်တည်းစာရင်းသွင်းခံရတာကတော့ရခိုင်ပြည်နယ်ရှစ်တောင်ဖျားမှာရှိတဲ့ဘရင်အာနန္ဒစန္ဒရမင်းရဲ့ကြောက်စာပဲဖြစ်ပါတယ
်။ဗီဒီယိုသင်းတော့ကိုဇော်ထက်ပြောပြသွားတာဖြစ်ပါတယ်။မကြခင်ည9နာရီခွဲနောက်ပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာသူယုံကြည်အားစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စီဝိုင်းကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
တခါတလေကို့အတွက်ကောင်းတိုင်းသူများအတွက်ကောင်းချင်မှကောင်းမယ်။ဒါကြောင့်ကို့အတွက်လည်းကောင်းချို့ဖြစ်စေသူများကိုလည်းထိခိုက်စေတဲ့အရာတွေကိုလုပ်ဖို့လိုတယ်။ဒါကြောင့်ဘယ်အရာကကောင်းချင်မကောင်းချင်လဲ
ဆိုတဲ့ဝိဇ္ဇေဝါသုံးဆွဲမှုရှော့ချရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဒေါ်နှင်းစီကသူဘာတွေယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းမှာပြောပြဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီ။နိုင်ငံတော်သမ္မတကမေလ31ရက်နေ့မှာစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအသစ်ကိုခန့်အပ်လိုက်ပြီးဖြစ်ပါတယ်။လက်ရှိမှာဖွံ့ဖြိုးမှုနှေးကွေးနေတဲ့မြမစီးပွားရေးကိုဝန်ကြီးတဲ့အနေနဲ့ဦးဆောင်မှုပေးနိုင်မှာလားဘယ်ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်ဖို့လိုမလဲဆိုတာတွေကိုပြည်သူ့လွှတ်တော်ငွေစင်းကော်မတီဝင်ဟောင်းဒေါ်တင်နွယ်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြထားပါတယ်
ဆိုဝင်ကိုဗဏ္ဍာရေးဝန်ကြီးခန့်လိုက်တဲ့ခန့်လိုက်ပြီလေ
ဟုတ်ကဲ့
ဆီမံဗဏ္ဍာပေါ့နော်ဆီမံသူ့အကြောင်းလေးနည်းနည်းဟောပေါ့ကောက်ကြောင်းလေးနည်းနည်းပြောလို့ရလားဆီမံအ
ေးရပါပြီကျမတို့ကဟို24လောက်ကလေအခုကျမတို့ CP training ကိုဆင်းရတယ်မလားဗန်းနေမှာလေ
ဟုတ်ကဲ့
အဲ့မှာဗန်းမှာသူကအဲ့မှာ manager ကျမတို့အတန်းတော်ကြီးပါလေနောက်ဆီရဆိုတော့ဟိုဦးဆိုးရဲ့ banking မှာတော့တော့ဆောက်လုပ်ခဲ့တာပဲလေ planning လို့ဒီ political economy တော့ဘယ်လိုနေတာထားတော့မသိဘူးပေါ့နော
်ဟုတ်ကဲ့
အဲ့အနေနဲ့စနေဒီဘာမှမလုပ်ဘူးလေဆိုတော့တောင်းချက်ဘာမှမနေကြပဲလုပ်ခဲ့တာလေ
ဟုတ်ကဲ့ဆရာမအဲ့တော့ तू ဆရာမပြောပုံဆိုရင်တော့ဘန်ပိုင်းနဲ့ပတ်သက်ရင်တော့ तू တော်တော်လေးဟိုလှုပ်သက်လဲကြာပြီးဟိုလှုပ်လာရလဲကြာပြီးအတွေ့အကြုံလဲရှိတယ်ဒါပေမဲ့စီမံ तू ကတော့တာဝန်ယူရတာစီမံကိန်းနဲ့ဘန်တာကြီးဆိုတော့စီမံကိန်းပိုင်းမှာတော့ဆရာမဟို तू အတွေ့အကြုံ
ဟုတ်ကဲ
့နည်းနည်းနဲ့လို့ပြောလို့ရတာပေါ့နော်
တိပေါ့အဲ့ဒီအထိပိုင်းကြည့်ရအောင် plan ရလေ or နည်း
ဘာအစ်ကိုအကောင်အမေဒေဗလပ်မန့်ကိစ္စရှိနေတယ်ဒီနိုင်ငံကြီးဘုတ်ကူကိုဥဆိုးဝင်းကရောဆရာမအခုတိုင်းပြည်လက်ရှိစီးပွားရေးအခြေအနေအရကျွန်တော်တို့ကြည့်မယ်ဆိုရင်သူ့အနေနဲ့ဘာတွေကိုများဦးစားပေးလှုပ်ဆောင်နေတယ်လို့ထင်တယ်လက်ရှိဝန်ကြီးအနေနဲ့
စီးပွားရေးတို့ကအခုခြားခြားစီးပွားရေး policy ဒီမှာရှိတဲ့အရေးပေါ်ဆန်တဲ့ဟာတွေတော့တိကျအောင်လို့ကမပေးစိတ်ဆက်ဆက်ကြဘယ်အရေးကြီးတော့ဦးစားပေးတော့မှာပေါ့စီးပွားရေးမှာ
ဟ
ာ UNSC ကပြောစီးပွားရေးအသုံးသတ်မှတိကျအောင်ဖြစ်နေပြီအဲ့ဒါကြားသားရပြောတာအဲ့လောက်ရှိ5.9ရှိရဟန်းกว่าလေရက်စီချယ်ချယ်လို့လုပ်ကြတယ်လူတွေတော့စီဝါရီက3600မှာမကောင်းဘူး3600မှာလည်းမကောင်းဘူးစိတ်ချမှာပို့ဆိုးသွားတယ်ရက်စီချယ်အဲ့လိုပြောတကယ်လုံးလုံးနဲ့ဒီကပူတည်ရပေါ့အဲ့တော့လုံးလုံးကအဲ့ဒီချယ်တပန်းပါတယ်ပညာတတ်တာတပန်းပါတယ်ဇာတိတတ်ကောင်းတာတပန်းပါတယ်ဆိုတော့ဒါလည်းရှိရမှာပေါ့အခုဖြစ်တာတော့တော့
ဆိုတော့အခုတချို့ပြောနေကြတာကတော့ဒီငွေကြေးပိုင်းမှာတော်တော်လေးမြန်မာပြည်ကဥစားပေးပြင်ပြောင်းလဲဖို့လိုတယ်လို့ပြောနေကြတယ်လေငွေဖောင်းပွားတဲ့ကိစ္စကုန်စည်နှုန်းတက်တဲ့ကိစ္စတွေကတော်တော်လေး prevailing ဖြစ်နေတာကိုဥစားဟိုပေါ့တော်တော်လေးလူတွေကြားထဲမှာဂေးရရနေတော့အဲ့ဒါကိုများဥစားပေးလှုပ်ဆောင်ဖို့လိုမလား
ဒီမှာလေးရောဘာသာရေးရောသူတောင်းပါလေဘာသာရေးမှာလည်းခုနကပြောတော့လို့ပဲအဲ့ဒီကဘတ်ဂျက်လိုမျိုးကြီးပေါ်နေတဲ့ဟာကဒီဆိုရဲအစိုးရဘတ်ဂျက်လိုမျိုးပေါ်လာတဲ့ดาวมันก็มาจาลาแล้วนี่แล้วก็เลยโทรมา6รายแล้วขึ้นไปเลยตู้รายอ่ะเปลี่ยนดีโลกไส้ขึ้นไปงานยาซ่าเนี่ยก็แล้วอภิเษกไปนะก้าวหน้าบ่ถูกต้องเอองานยาซ่าเราขอแทนที่นี่รถไฟนี่ก็ตามยังขอซะก็เลยใช้ยังยาวมานี่
တန်းပြေအခုက2မျိုးဖြစ်နေတာဆရာမဝင်ငွေတန်းပြေအတွက်ဝင်ငွေမတိုးတဲ့အပြင်တစ်ဖက်မှာအသုံးစိတ်ကလည်းပုံများလာတော့ဒီ budget လုံငွေပြမှုကတဖြည်းဖြည်းကြီးလာတယ်ပေါ့နော်ဆိုတော့ဆရာမအဲ့ဒါကိုအဲ့ဒီ gap ကိုနည်းသွားအောင်ဘာများလုပ်ရမလဲဆရာမဟိုဒီအစိုးရအနေနဲ့ budget ကို balance လုပ်ဖို့ကတော်တော်လေးအခက်အခဲဖြစ်နေတော့ဒါဟာဘယ်နေရာကိုကျွန်တော်တို့အဓိကဦးစားပေးလှုပ်ဆောင်မှုလိုသလဲဟုတ်ကဲ
့အဲ့တော့ဝင်ငွေခွန်အနေနဲ့ကဒီအခွန်အနေနဲ့ကအစိုးရအခွန်အနေနဲ့ကိုလည်းအခုပိုင်းဆိုင်ကိုလုပ်လို့ရတယ်ဒါပေမဲ့အဓိကကောင်းမဲ့ဟာက တန်းစီဝိုင်းလုပ်တဲ့လူတွေကကောင်းမှာစီဝိုင်းလုပ်တဲ့လူတွေကစီဝိုင်းမကောင်းတော့သူတို့ဆရာကိုရောက်ရမလွယ်ဘူးလေနံပါတ်1ဝင်ဝင်ပါလားနံပါတ်2ကဒီနေ့ကလည်းဆိုင်ချင်းနဲ့ကတစ်နှစ်ပြည့်မှာယူနန်ဆရာနှစ်ပါးလေးကတူလာတယ်တောင်းမှာအစိပ်ပတ်ဆောင်ရေးဆိုအဲ့တော့ကုန်းဆုံးရတဲ့ခါကြီးကြောင်းမှာပေါ့နောက်တော့အင်ကန်လေးလေးရလည်းဒီတန်းကိုရောက်အင်ကန်ပါလေမရနိုင်ဘူး FBI လည်းမလာတော့ FBI ခါကြမရနိုင်ဘူးဟုတ်တယ်မလား investment ရေနိုင်ငံရေး investment မလာဘူးရုပ်ကြည့်မှုရှင်လာမှာမဟုတ်ဘူးစာနိုင်ငံရာသားတွေအဲ့တော့နိုင်ငံရာသား investment မလာနိုင်တဲ့အခါကျတော့ကျမတို့ကအစတွေကစုဆောင်းမှုမရှိတာအဲ့တော့တခုဆိုတော့ဒီလူတွေကဟိုကြာချင်းဝင်ဖြစ်တာပေါ့ဈေးရတယ်ပြက်လာတယ်ကုန်စည်ရင်းစာနှုတ်ဈေးတက်တယ်စားသုံးမှု consumer price index တွေတက်တယ်
ဆရာမတကယ်လို့သာဟောပေါ့ကျွန်တော်တို့ဥပမာတစ်ခုအနေနဲ့ကြည့်မယ်ဆိုရင်ပေါ့နော် hypothetically ဆရာမသာအခုသူ့နေရာမှာဝင်ပြီးတော့သဘောကဝင်ကြီးကြရတို့သူ့လိုနေရာမှာဝင်ပြီးတော့လုံမယ်ဆိုရင်ဆ iam မဘာကိုဥစားပေးဟို1နှစ်3ပေါ့နော်ဥစားပေး1ဆင့်1နှစ်3ဆိုပြီးဘာတွေများလုံမလဲဆ iam မ
ဒီကကွန်ပျူတာကျမတို့အဓိကစာကြည့်နိုင်ငံဆိုတော့တလွဲတွေလုပ်ဖဲတာရှိတယ်စာကြည့်ရတယ်အဲ့တော့အဓိကကစာကြည့်ရတွားပေးမယ်ဆိုလို့ရှိရင်တော့အဲ့ဒီဟိုနေပေါ့ပထမတစ်နှစ်ခွဲပေါ့နော်တစ်နှစ်ခွဲတော့ဆောင်းဥစား6လောက်ငါတစ်နှစ်တစ်နှစ်ခွဲတော့တော်တယ်စာကြည့်ရတယ်သုံးသက်လာနိုင်တယ်အဲ့ဒီကကအစောအရှာပြရမှာလीဒီစက်ကြီးဆိုင်နေချိန်မှာအဲ့တော့စက်ကြီးတို့ကြောင်တော့မနောက်တစ်ခုကဒီစက်ကြီးမှာဆက်လာစက်မှုတွေကမှဘာလဲမှုတွေဒီအဲ့ဒါစက်မှုတွေအားလို့ဆိုပြီးတော့ဟိုကကျွန်တော်တို့လေသမားတွေကိုမတရားတစ်ဖြစ်ဆိုရောင်းထားတဲ့လေသမားအဆုတ်ကြီးပါရေပုံရှင်းကျတော့ဈေးဈေးချိုးတဲ့ပစ္စည်းတွေအဲ့ဒီနေရာကဆပ်ပုတ်တော့မှာဥစားပြရမှာအခုလဲလုတဲ့လူကလည်းမရှိတော့ဘူးဆန်းတဲ့လူကမရှိတော့ဘူးဖြစ်နေမှာဟုတ်လားစက်ကြီးတိုင်းဒီစက်ကြီးတို့ကမှမရှိကိုတဲ့ခါကျတော့အဘလူရစားရဆိုင်မှာပြအောင်ပို့တော့ဘူးစကားဆိုင်ကလူလည်းရှာတော့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ဒီကစားကင်းအဒီကဦးစားကြရပါနောက်ပြီးတော့ SME တွေကို one village one product one village ပြအောင်အဆန်ပြအောင်တဆန်ချီကိုဂျပန်နဲ့ချီရတဆန်ပြန်ချီရအဲ့ခါကျတော့သူတို့လူစင်တဲ့အဲ့ဒီဟာဒီအမဆန်ထားဖို့ပစ္စည်းတွေရမရှိတဲ့ခါကျတော့တဆန်ချီရတယ်မချီနိုင်ဘူးအဲ့လေသမားတွေကလည်းအခုရင်းလုံးအားနဲ့စာလို့ရှိနေတာပြန်တော့ဆက်ပါတယ်လို့ပြောကြားပါတယ်တော့ဒါပဲကြီးတဲ့မကလည်းပုံချင်းအောင်ဝေသမားလည်းပုံဆက်နိုင်အောင်ဆိုတော့သူ့လိုတဲ့ဟာကိုဆက်ပုတ်ပြီးတော့မှာနီးပညာပါဆက်ပုတ်တော့မှာလေအတက်တက်လုံးဆက်ပြီးရှိပြဆိုင်ဘူးရနေပြီးဝေရအောင်ဆက်သူခြံနေတိုးပူရဆိုတော့ဝင်သွားကြပါဒါပဲအခြားပစ္စည်းပေါ့နော်အဲအခြားတိုင်းကမှာကြောရတဲ့ပစ္စည်းကွာသူ့မှာဆိုလို့ရှိရင်မပဲဆိုလို့ရှိရင်ကျမတို့ကဆက်ရစမ်းနဲ့မပဲကိုခဲရီပါတော့ဘူးကျွန်တော်ကျမတို့ရဲ့မပဲကိုဒီဝေရအကြီးသွားပြီးအဲဆက်ပြီးရင်ဒီအဲ့ဒါမျိုးဖြစ်အောင်လုပ်ရတော့မှာပေါ့
ဟုတ်ကဲ့ဆရာမဆိုတော့စိုက်ပျိုးရတော့နံပါတ်1ဦးစားပေးဆရာမမြင်တာနံပါတ်2ဦးစားပေးရတော့ SME ပေါ့နော်ဟောအသေးစားနဲ့အလတ်စားစီးပွားလုပ်ငန်းတွေအဲသူတို့တွေကိုယင်းဒီမှတင်ငွေပေးရမယ်ပေါ့နောက်တခြားကောဆရာမဘာများမြင်မိသေးလဲဆရာမဒီဟော budget balance ဖြစ်ဖို့အတွက်ဆိုရင်ရောအ
ဲနားရယင်းဒီရဖို့အတွက်ကိုအဲဖိတ်ဖို့မှာမာဇီယာဖြစ်ဖြစ်နားရဖြစ်ဖြစ်ထက်ကန်းတွေကိုတို့ဆွဲရမှာလေအဲ့တော့ငငညာအိုးယင်းဒီလည်းရမယ်ဒီလိုလည်းဝင်သိုးလာမယ်ဝင်ဆိုရင်ဆက်ဟိုနေစားသုံးမှုလည်းတိုးလာမယ်စုဆောင်းမှုလည်းအကုန်တိုးလာမှာပေါ့အဲအဓိကကတော့ကျမတို့ရဲ့အခုတိုင်းပြည်ရပါလေသဘာဝပြန်ပြီးဇာတ်တည်းစီနေချမ်းသာတယ်ဆိုတော့လို့မရဘူးဒီကောင်ဇာတ်တည်းစီရတဲ့ကုန်းကြီးကြီးဆိုတော့လူစွာအရင်းရစ်ကိုလည်းစကေးလေးပါလဲလို့အဲနာနာညာသွားပြီးတော့ဒီပညာရခဲ့ပြီးပြန်လာလို့ရှိရင်တိုးပြီးမှလို့ပေါ့အခုတိုင်းကြီးကိုပူကောင်းရဲ့ဒီပညာရဲ့တိုင်းပြည်ကျိုးပြအောင်လုပ်ရတယ်ဒါဆိုစိတ်ရင်ဒီ by product တွေပဲစိတ်ရင်ကြည့်ဆောင်ရတယ်အဲ့
အခုကတော့ဆီယမ်မအမြင်အရဆိုရင်တော့ချထားတဲ့စီးပွားရေး policy ကနည်းနည်းလမ်းကြောင်းလွဲနေတယ်လို့ဆီယမ်မသုံးသပ်မိတယ်ပေါ့
ဟုတ်ကဲ့အစရရေဝါဆန်ပြီးတော့ဘယ်ဟာဥစားပေးမှမပေါ်ဘူး strategy မပါဘူးလေ strategy ပါမလို့ဒီကမှဒီကမပါဆိုဘယ်ဟာဥစားပေးရမယ်ဘယ်ဟာပို့ပြီးဘယ်လိုဆောက်ရမယ်ဆိုတော့မပါဘူးအဲအစရရဓမ္မကြီးရဲ့စီးပွားရေးပြည်ချို့မမေးနိုင်ငံသားညီညာဆွေးနွေးလို့ဆင်လာပါပဲ
ကိုယ်စော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍပြီးခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ပြင်သစ်နိုင်ငံဟာအင်တာနက်နဲ့နည်းပညာပိုင်းမှာထိတ်တန့်ရောက်တဲ့ဥရောပနိုင်ငံတစ်ခုဖြစ်လာစေဖို့ဆိုပြီးမျှော်လင့်ချက်နဲ့ပြင်သစ်သမ္မတမက်ခရွန်ကနည်းပညာကုမ္ပဏီတွေကိုအားပေးနေပါတယ်။အခုလိုစူးစမ်းနေချိန်မှာနည်းပညာကုမ္ပဏီအစ်တွေကလည်းသူတို့ရဲ့ဒီထွင်းစမ်းသစ်မှုတွေကိုပါရီမြို့တော်မှာမကြာသေးခင်ကကျင်းပတဲ့နည်းပညာပြပွဲမှာမိတ်ဆက်ခဲ့ကြပါတယ်။ဒီအကြောင်းကိုမတ်ဆူးမြန်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။
I want to make friends. the country where we build, we think this world of innovation.
ပြည်ထောင်နိုင်ငံကိုတာဝန်သိရေရှည်ခံတဲ့တီထွင်စတဲ့မှုတွေဖန်တီးတဲ့နေရာဖြစ်အောင်လုပ်ချင်တယ်လို့ပြည်ထောင်သမ္မတအမန်နီယယ်မက်ခရွန်ပြောကြားသွားတာပါ။ပြည်ထောင်မှာအပြောင်းအလဲတွေလုပ်နေပြီးဤပညာဆိုင်ရာလုပ်ငန်းတွေလုပ်ချင်ရင်ပြည်ထောင်ကိုရွေးချယ်လို့ရနေပါပြီလို့ပြည်ထောင်သမ္မတကနောက်ဆုံးပေါ်ဤပညာနဲ့ပစ္စည်းစန်းတွေမိတ်ဆက်တဲ့ VivaTech ပြပွဲကြီးမှာဆွဲဆောင်ပြောသွားတာပါ။ပါရီမြို့တော်မှာနှစ်တိုင်းကျင်းပတဲ့ VivaTech ပြပွဲကြီးစီကိုဤပညာလုပ်ငန်းက CEO တွေအရေးပါသူတွေအပြင်အခုမှကုမ္ပဏီထောင်ပြီးဖန်တီးမှုတွေကိုဈေးကွက်ထဲထိုးပေါက်နိုင်ဖို့စ조사နေကြသူတွေလာရောက်ပြီးတော့သူတို့ရဲ့နောက်ဆုံးတီထွင်မှုတွေကိုမိတ်ဆက်ကြပါတယ်။ဒီပြပွဲကြီးမှာဧည့်သည်တွေကိုလိုက်လံနှုတ်ဆက်ဧည့်ကြိုလုပ်နေတဲ့ဆက်ယုံလေးတွေကိုထူးထူးခြားခြားတွေ့ရပါတယ်။ပြင်သစ်အခြေဆိုင် Limarch ဆက်ယုံကုမ္ပဏီကထွင်ထားတဲ့ Lin Bean ဆိုတဲ့ဆက်ယုံလေးတွေဖြစ်ပါတယ်။6နှစ်9နှစ်အရွယ်ကလေးတယောက်အရွယ်လောက်ရှိတဲ့ဆက်ယုံလေးတွေကလူသားတွေကိုအကူအညီပေးဖို့ဖြစ်တယ်လို့ဆက်ယုံတီထွင်တဲ့ engineer Luz Jocelyn ကပြောပါတယ
် I believe cobots are made to help people to make their day easier to enable them to
လူတွေကိုကူညီဖို့ဆဲယုတ်တွေကိုတည်ထွင်ထားတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်လူတွေရဲ့နေတူကဆောင်ရွက်မှုတွေလွယ်ကူစေဖို့အင်အားဆက်ရတဲ့အလုပ်တွေညီငွေလောက်အောင်ထပ်တလဲလဲလုပ်နေရတဲ့အလုပ်မျိုးတွေကိုလုပ်เสียရမလို့တော့ပဲလူသားတွေပဲလုပ်နိုင်မဲ့ကိစ္စမျိုးတွေဘက်မှာပိုပြီးအာရုံစိုက်နိုင်စေဖို့ဆဲယုတ်တွေကိုထွင်ထားတာပါ
ဆက်ရုပ်တွေကိုတုံးမယ်ဆိုရင်လူတွေအနေနဲ့သူတို့ကျွမ်းကျင်တဲ့အလုပ်တွေကိုပို့ပြီးတော့အာရုံစိုက်နိုင်မယ်လို့လည်းဆိုပါတယ်။လူပုံစံဆက်ရုပ်မဟုတ်ပေမဲ့လူတွေရဲ့ကျန်းမာရေးအတွက်ယောဂါကိုအဝေးကနေရှားဖွေဆန်းသတ်ပေးနိုင်မယ့် Ultrasound ဆက်ရုပ်ကိုလည်းပြင်သစ်အခြေဆိုင် H EcoTech ကုမ္ပဏီကပြသခဲ့ပါတယ်။တိုးတက်တဲ့နိုင်ငံတွေမှာတုံးနေကြပြီဖြစ်တဲ့ Telemedicine ဆန်းသတ်ကုသနည်းမှာတုံးဖို့ရည်ရွယ်ထုတ်လုပ်ထားတာပါ။ဆရာဝန်နဲ့လူနာတနည်းအားစီရှိနေကြပေမဲ့Telecom နည်းပညာတုံးပြီးတော့စမ်းသပ်ကုသနိုင်တဲ့နည်းကိုအခြေခံထားပါတယ်။ Melody လို့နာမည်ပေးထားတဲ့ Ultrasound ဆက်ရုပ်ကိုတနေရာမှာရှိတဲ့ Radio ရောင်ခြည်ပညာရှင်ကထိန်းချုပ်ပြီးတော့လူနာကိုစမ်းသပ်နိုင်အောင်တည်ထွင်ထားပါတယ်
။ Territory countries like Canada, Russia where there are a lot of First Nation communities living up north
ကနေဒါနိုင်ငံ၊ရုရှားနိုင်ငံတို့လိုဝေးလံတဲ့မြောက်ပိုင်းဒေသဘက်မှာနေထိုင်ကြသူတွေများတဲ့နိုင်ငံမျိုးတွေမှာဆိုရင်ဆေးရုံရောက်ဖို့အတွက်မိုင်းထောင်နဲ့ချီတောကြရပါတယ်။သူတို့ကိုဆေးရုံမှာစစ်ဆေးဖို့အတွက်ခေါ်ရင်တယ်ယူပို့ဆောင်ကားတွေအများကြီးကြပါလိမ့်မယ်ဒီစနစ်မျိုးနဲ့ဆိုရင်ရေဒီယိုရောင်ခြည်ပညာရှင်တွေကမိန်မောင်းများစွာအဝေးမှာရှိတဲ့လူနာတွေကိုစမ်းတက်စစ်ဆေးနေကြမှာဖြစ်ပါတယ
်အဝတ်အစားအတွက်ဈေးဝယ်သူတွေအဝတ်လဲကန်းဝယ်ဖို့တန်းစီစောင့်နေစရာမလိုဝေးကြည့်စရာမလိုအောင်လို့တည်ထွင်ထားတဲ့မှန်ကိုလည်း VivaTech ပြပွဲကြီးမှာပြသခဲ့ပါတယ် Sweet Fit ဆိုတဲ့ပြင်သစ်ကုမ္ပဏီကထွင်ထားတဲ့မှန်ကကိုဝိချင်တဲ့အဝတ်အစားတွေကိုတကယ်ဝတ်ကြည့်စရာမလိုပဲကိုပေါ်မှာဘလို့ပုံစံဖြစ်မလဲဆိုတာကိုမှန်ပေါ်မှာထဲလဲလဲပြပေးတာပါ Augmented Reality နည်းပညာနဲ့လက်ဟန်ခြေဟန်လှုပ်ရှားမှုကိုမှတ်မိတဲ့ Gesture Recognition နည်းပညာသုံးထားတဲ့မှန်က Online ပေါ်မှာကိုရွေးချယ်ထားတဲ့အဝတ်အစားတွေကိုမှန်ရှေ့မှာရက်လိုက်တာနဲ့ကိုပေါ်မှာဝတ်လိုက်သလိုပြပေးတာပါတထည့်ပြီးလို့နောက်တထည့်လဲမယ်ဆိုရင်တတ်တာလို့သလိုလက်ပြလိုက်ရုံပါပဲ
It's changed the rethinking the customer experience in the shop. It's increasing.
ဈေးဆိုင်တော်ပြီးဝယ်သူတွေရဲ့အတွေ့အကြုံကိုပြောင်းလဲသွားစေပါတယ်။ဆိုင်မှာရှိတဲ့အဝတ်ထည်တွေကိုလည်းများများပုံမြင်ရနိုင်ပါတယ်။ဝယ်သူအတွက်အချိန်ကုန်တက်သားတဲ့လူမှုကွန်ရက်တွေပေါ်မှာပုံတွေကိုမျှဝေလို့ရတဲ့အတွက်ဆိုင်အတွက်လည်းဖန်တီးနိုင်စွမ်းပုံများစေပါတယ်
။ပြင်သစ်နိုင်ငံမှာလုပ်တဲ့ VivaTech နည်းပညာပြပွဲကြီးမှာပြင်သစ်နိုင်ငံကနေမှာကနိုင်ငံတကာကနည်းပညာကုမ္ပဏီတွေလည်းပါဝင်ပြသကြပါတယ်။တောင်ကိုရီးယားနိုင်ငံကInnom Dell Lab ကုမ္ပဏီကထွင်ထားတဲ့လက်ပတ်တစ်မျိုးကတော့လက်ကင်ဖုန်း3သူတွေအတွက်စိတ်ဝင်စားစရာပါကိုယ့်ရဲ့ smartphone နဲ့ signal လို့နာမည်ပေးထားတဲ့သူတို့လက်ပတ်ကို bluetooth နဲ့ချိတ်ထားလိုက်ရုံနဲ့ဖုန်းလာတာနဲ့နာနာမှာကိုယ့်လက်ညှိုးထောက်ပြီးတော့စကားပြောလိုက်ရုံပါပဲ
When you have incoming call this device will send to your signal and this device will convert the signal into the vibration
ဖုန်းဝင်လာပြီဆိုရင်ဖုန်းကနေပြီးတော့ဒီဆက်ကိုလှမ်းပြီးတော့အသိပေးပါတယ်အဲ့ခါကျရင်ဆက်ကဖုန်းထဲကစကားသံ signal ကိုတုံ့ခေါင်းမှုအတွင်ပြောင်းပြီးတော့လက်ကဝတ်ကနေပြီးတော့လက်ညှိုးထိပ်အထိတောက်လျှောက်စကားသံတွေကိုတည်သွားပေးပါတယ်ကိုကလက်ညှိုးထိပ်ကိုနားနားမှာကတ်လိုက်တာနဲ့စကားသံကိုကြားမှာဖြစ်ပါရဲ့ရှင
်နားအယိုးနှုကိုတုံ့ခါစေပြီးအသံအဖြစ်ပြောင်းလဲပေးနိုင်တဲ့ bone conduction နည်းပညာသုံးလက်ချက်တွေကတော့ပေါ်နေတာကြားပါပြီအခုကတော့ဘာနှချမ်းမကိုမလို့လက်ညှိုးကိုအသုံးပြုတာဖြစ်ပါတယ်
If you want to have phone conversation without your smartphone, you need extra devices like
ကိုင်ဖုန်းနဲ့စကားပြောနိုင်ဖို့ smartphone တည်ရမယ်။နှက်ချက်တို့ bluetooth နှက်ချက်တို့လိုမျိုးအပိုပစ္စည်းတွေတည်ရမယ်။နောက်ပြီးတော့အပြင်သွားတိုင်းမှာအဲ့အရာတွေကိုတည်နေရတော့အလုပ်လျှောက်တယ်လေ။ဒါမဲ့လည်းဒီဆက်နဲ့ဆိုရင်အဲ့အရာတွေမလိုတော့ပါဘူး။
ကိုလုံးဆရာလူရကလက်မှာဝတ်ထားတဲ့ခလုတ်လေးနှိပ်လိုက်ပြီးတော့လက်ညှိုးထစ်ကိုနားမှာကပ်လိုက်တာနဲ့ဖုန်းပြောနိုင်ပါမယ်။အီးမေးထဲမှာပါရေးထားတဲ့ဆိုတာအတန်းနဲ့ကြားရနိုင်ပါမယ်ရှင့်။အခုလိုစမ်းသစ်တီထွင်မှုတွေပြသတဲ့နိုင်ငံတကာနည်းပညာပြပွဲမျိုးတွေကိုပြင်သစ်အစိုးရကိုယ်တိုင်ကအားပေးပြီးတော့ ပါရီမျိုးတော်ကိုနည်းပညာရှေ့ပြေးမျိုးတစ်ခုအဖြစ်လာဖို့စူးစမ်းနေတာပါ။ဒါပေမဲ့လောလောဆယ်မှာတော့ဗြိတိန်နိုင်ငံလန်ဒန်မျိုးကထိတ်တန်းနေရာမှာရှိနေသေးပဲလို့နည်းပညာဆိုင်ရာ online သတင်း website TechCrunch ရဲ့ yaa editor Mike Butcher ကပြောပါတယ်။
This show is actually clearly a show of strength from the French economy.
ပြင်သစ်စီးပွားရေးမှာ startup ကုမ္ပဏီတွေ ဘယ်လောက် ခိုင်မာလာသလဲဆိုတာကိုအခုပြပွဲမှာ ကောင်းကောင်းမြင်ရပါတယ်။ဒါပေမဲ့လည်းအခုမှအစပိုင်းပဲရှိပါသေးတယ်။လန်ဒန်ကတော့ဥရောပမှာနည်းပညာပိုင်းအင်အားကြီးနေရာမှာရှိနေသေးပါ။ဒါပေမဲ့ EU ထဲကနေပြီးတော့ဗြိတိန်ထွက်သွားရင်တော့အများကြီးအပြောင်းအလဲတွေရှိလာနိုင်ပါတယ်။အခုမှစတဲ့နည်းပညာ startup ကုမ္ပဏီတွေကအနာဂတ်ပြင်သစ်စီးပွားရေးမှာအရေးကြီးတဲ့နေရာကနေပြီးတော့ပါလာတော့မယ်ဆိုတာရှင်းနေတဲ့အတွက် တမန် မက်ခရွန်က ပိုအားကောင်းလာအောင်လို့အားပေးနေတာတွေ့ရပါတယ်။အွန်လိုင်း
website သုံးသူတွေရဲ့ဒေတာအချက်အလက်တွေလုံခြုံအောင်တင်းကျပ်တဲ့စည်းမျဉ်းဥပဒေတွေထုတ်ပြန်နိုင်ဖို့ဒီဂျစ်တယ် ဆိုင်ရာအကောက်ခွန်တွေစတီးကျပ်ဖို့လဲပြင်သစ်တမန်ကတွန်းအားပေးနေပါတယ်။ဒီကိစ္စတွေအပါအဝင်ပြင်သစ်နိုင်ငံနည်းပညာပိုင်းရှေ့တန်းရောက်အောင်လို့ Facebook, Microsoft, IBM စတဲ့နည်းပညာကုမ္ပဏီတွေက CEO တွေနဲ့လဲတမန် Emmanuel Macron တွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
မဆီမြမွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ရပြီးခုတစ်ခါတော့တက်တက်ရောင်သတင်းလှော်တွေကိုမအေးတန်တာကျော်ကတင်ဆက်ပေးမှာဖြစ်ပါတယ်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစီ။ဒီဘက်တက်တက်ရောင်သတင်းလာမှာတော့အမေရိကန်ပြည်သူက Billboard 200 ဘီလ်ဘော့ဒ်ရဲ့အကောင်းဆုံးတေးတပြားနှစ်ရာမှာနံပါတ်1ချိတ်သွားတဲ့ကိုရီးယားက K-pop အဖွဲ့ကဘယ်အဖွဲ့ပါလဲ။ပြီးတော့ပရိသတ်တောင်းတဲ့ချီပြလာအားပေးသွားတဲ့အရီကေ အီဂလီစီယာရဲ့အင်ဇူရီနိုင်ငံကဖျော်ဖြေပွဲဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်။ Korea Fanemejo BTS K-pop Pueha, Kuro Diawen, Kaba Jo Dwagevari. BTS Pueha 3 K-pop Day Tapiane, Patama Uzo, American Gauzo, Day Sima, never did take to our website. Love Yourself Tears Re, Gauzine 3 Korea Badane, Tatiamia, Day Tapiaga, Billboard 200, Billboard Gauzo, Day Tapia, Nia Dreamer, never did take to our. တခါ2006ခုနှစ်တည်းထရန်ဆွေးနော်နိုင်ငံသားဘာသာနဲ့တည်ဆိုတဲ့တေးတပြားတစ်ခုဘီလ်ဘော့200ဆီယင်းကိုထိတ်ဆုံးရောက်တာပထမဆုံးအချိန်နဲ့ဖြစ်ပါတယ်။အမျိုးသားလေးခုနှစ်ဦးနဲ့ဖွဲ့ထားတဲ့ BTS အဖွဲ့ဟာမေလ20ရက်နေ့မှာအမေရိကန်ပြည်သူကကျင်းပတဲ့ဘီလ်ဘော့ဂီတအစုချင်းမြင့်ပွဲမှာလေပြည်သက်တွေရွေးချယ်ပေးတဲ့ Top Social Artist လူမှုကော်ရက်ပေါ်ကပြည်သက်တွေနဲ့ထိတွေ့မှုအကောင်းဆုံးအမှုပညာရှင်စုရရှိသွားလို့သူက Billboard စုအခုထက်ရတော့လဲစုနှစ်စုဇက်တိုက်ရတယ်လို့ဖြစ်တာပါ။ Phantom Points လို့လည်းလူသိများတဲ့ BTS အဖွဲ့ဟာ BTS World Tour Love Yourself ဆိုတဲ့ခေါင်းစဉ်နဲ့သူတို့ရဲ့ကမ္ဘာလှည့်ဖျော်ဖြေမှုခီးစဉ်ကိုလာမယ့်ဩဂုတ်လနောက်ပိုင်းမှာစတင်မယ်လို့သတင်းပေးကြပါတယ်နော်။ Latin pop ဂီတာရဲ့ဘီယန်ဒီဆူလို့ပြောလို့ရတဲ့နာမည်ကျော်အဆိုတော်အန်ရီကေအီဂလီစီယပ်စ်အစ်စရေးနိုင်ငံတယ်လီဗီယံမျိုးတော်မှာမေလ9ဆုံးပတ်မှာဖျော်ဖြေတော့ပြည်သက်တောင်းတဲ့ချီပြောလာကြီးခဲ့ကြပါတယ်။အန်ရီကေအီဂလီစီယပ်စ်စင်မော်မတက်ခင်ရိုက်တာနဲ့အင်တာဗျူးမှာတော့အရန်လွမ်းနေတာပါလို့ပြောသွားပါတယ်။သူ့အနေနဲ့တချင်းတွေဖျော်ဖြေနေရတာပြီးတော့သူ့ရဲ့မိသားစုနဲ့အတူတူရှိနေတာကသူ့ဘဝရဲ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ မြို့တော်တွေမှာလည်းတွားရောက်ပြီးဖြောပြပို့ရှိပါတယ်။ငငယ်လေးတည်းကဂီတနဲ့ယဉ်ပါခဲ့တဲ့ Enrique Iglesias ရဲ့အဖေဖြစ်တဲ့ Julio Iglesias နဲ့အဖိုးဖြစ်တဲ့သူတို့ကလည်းကြော်ကြားတဲ့ Spain အစိုးရတွေဖြစ်ကြပြီးတော့ Enrique ကသူတို့ရဲ့ Latin ဂီတကအရင်ကတည်းကပိုကောင်းပိုမျိုးလာတယ်။ဒီ2000ပြည့်လွန်နောက်ပိုင်းမှာလည်းအရန်ပိုကောင်းလာပါတယ်။ online ကနေပြီးတော့သချင်းတွေရုပ်ရှင်တွေကိုတိုက်ရိုက်ကြည့်လို့ရတဲ့ streaming နည်းပညာကြောင့်လည်းလူကြိုက်ပိုများလာရပါတယ်လို့ဆိုပါတယ်။သူကအခုလိုမျိုးနှစ်တွေအကြာကြီးအောင်မြင်မှုရစင်ပေါ်မှာဖျော်ဖြေနေရအောင်မယ်လို့အရင်ကမထင်ခဲ့ပါဘူးလို့လည်းပြောပါတယ်။ပြီးတော့ရှေ့ရှောက်မှာလည်းသချင်းတွေဆက်ပြီးရေးသွားအောင်မယ်။ကဘာအနဲ့လိုက်ပြီးတော့ဖြောပြေတဲ့အခီးကိုလည်းနောက်ထပ်အနည်းဆုံး3နှစ်ခွဲလောက်ထိတော့ဆက်ပြီးတော့သွားနေအောင်မှဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။ Rolling Stones guitar apwe ha mya ga myo nit thare uyopa a phyo bi bwe re ko Ireland nang yan Dublin myo ro ma me la 18 yin ni cha da bi ni ga be sa tin lai par de 1962 khu nit the ya sa pyo phwe ke de hi Rolling Stones rock guitar apwe ha ne at daw chang lo ka ba daw ma hle le phyo bi ni da ba Billboard guitar magazine ye phop pya chin ma swin no Rolling Stone apwe ye a bigger band lo name pe tha ye phyo bi bwe khli sin ga 2015 khu nit ka ni pyo 2018 khu nit a twin ma American dollar 958 tan win ngwe ya ke pyo phyo bi bwe khli sin ni de ma dutiya win ngwe a kaung song lite tha ba de 2016 khu nit ma ro Cuba nai ngan ko twa ya phyo bi ke pyo da ha swin a naw nai ngan rock guitar apwe de phwe a ne ne Cuba nai ngan ma pathama au song a chain phyo bi mu le phit ba de Emma Lubiate nga thain naw ko akha me phyo bi pi kae da ba. Communist Cuba nai ngan ma di ma tai ngan naw ga suin naw rock guitar music ha ane ye shi de a phye ma a phin ne tat mat tha da phit pyo hne daw ja pai pin tha khan kae ya ba de. A phwe ye pin nai a so a ti tama ri phit de Mick Jagger, Keith Richards, Charlie Watts ne Ronnie Wood to ha Stones Northfield so de kaung sin ne London Berlin ne Prague a ba win u yoba de lo pwe sin 14 ku phyo bi twa ja bu shi ba de. Season or radio ma apasin tinin la nya wai season ma thau lwin pe ni ba le shin di tinin lwa go yau yau tan yau pye song chi chin ne soin no yau myin tan cha ma tinin gari ma net tai ma sa tin thau lwin ne view apasin magazine season ma chi shu nai ma re view myama wai ye internet ma soin ne youtube ne facebook sa myin na re bo ma shu sa nai cha ba le shin pyo shwin sia ni le tin ni chi cha ba si no
မင်းနန္ဒာကျော်ပြောပြသွားတဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍမှာတော့မွေးရစေဝါတုံးဆွဲမှုကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲပြဿနာတွေရှော့ချရေးလုပ်ငန်းကိုထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဒေါ်နှင်းစီကဘာတွေကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်ပါမယ်မမိုးဖြူကပြောပြမှာပါ
တော့မှယုံကြည်မှုတွေအများကြီးရှိခဲ့ပါတယ်။တချို့ယုံကြည်မှုတွေကလည်းအချိန်၄ချိန်ခါကိုလိုက်ပြီးပြောင်းလဲသွားသလိုတချို့ယုံကြည်မှုတွေကတော့အတွေ့အကြုံတွေကြောင့်ပြောင်းလဲသွားတာတွေရှိခဲ့ပါတယ်။ငယ်စဉ်ကတည်းကမပြောင်းမလဲတတမတ်သေးယုံကြည်လာတာတခုကတော့ဖျားဟောတိုင်းပါပဲ။ပြစ်စုံပံကိုတက်တက်ရှုပြီးကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတဲ့ယုံကြည်မှုပါပဲ။ဘဝမှာဘယ်လိုခက်ခဲတွေတွေ့ကြုံခဲ့တွေ့ကြုံခဲ့အောင်မြင်မှုတွေရခဲ့တာရှိတယ်လို့ဆုံးရှုံးမှုတွေလည်းရှိခဲ့ပေမဲ့ဒီယုံကြည်မှုကတော့တတမတ်သေးစုပ်ကင်ထားလာယနေ့အထိပါပဲပထမချက်ပြစ်စုပံကိုတက်တက်ရှုဆိုတဲ့နေရာမှာအတိတ်ကနောင်နာတွေကိုမလို့ချင်တာကိုမပိုင်တဲ့အနာဂတ်ကိုမယုံရဲတာတွေပါပါတယ်ဒီတော့ကိုပိုင်တဲ့ပြစ်စုပံကိုပဲတက်တက်ရှုရမယ်ဆိုတဲ့သဘောပေါက်လာတယ်နောင်တာကိုမလို့ချင်တဲ့အတွက်နောင်တာမရအောင်ဆိုတဲ့နေရာမှာဒုတိယချက်ဖြစ်တဲ့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတာကိုယုံကြည်လာတာပါပဲဒီတော့ဟုတ်ပြီကောင်းတာကိုလုပ်မယ်ဆိုတဲ့နေရာမှာကောင်းတာကဘာလဲမကောင်းတာကဘာလဲဆိုတာခွဲခြားသိမြင်ဖို့လိုအပ်လာပြီတခါတလေကိုယ့်အတွက်ကောင်းတိုင်းသူများအတွက်ကောင်းချင်မှကောင်းမယ်ဒါကြောင့်ကိုယ့်အတွက်လည်းကောင်းချို့ဖြစ်စေသူများကိုလည်းမထိခိုက်စေတဲ့အရာတွေကိုလုပ်ဖို့လိုတယ်ဒါကြောင့်ဘယ်အရာကကောင်းချင်မကောင်းချင်လဲဆိုတဲ့စင်ချင်သုံးတရားရှိဖို့ဆိုရင်လေ့လာမှုအားကောင်းဖို့လိုလာပါတယ်planning ပေါ့ဘယ်လိုလေ့လာကြမလဲကျမတို့ငငယ်ရဆိုရင်တော့စာဥစာပေတွေရတစ်ဆင့်ရှေ့မှာဖြစ်ပျက်သွားတဲ့ဖြစ်ပျက်တွေရတစ်ဆင့်လေ့လာရတယ်အခုဆိုရင်တော့လေ့လာသုံးသပ်စရာနေရာတွေအများကြီးပဲစာအုပ်တွေရှိတယ် website တွေရှိတယ် social media တွေရှိတယ် training တွေရှိတယ်ဒီတော့ကိုယ်ဘာကိုလေ့လာနိုင်တယ်လဲရတဲ့လောက်လေ့လာပါမက်ဖြန်ဆိုတာမသေးချဘူးအဲ့မှာကိုလည်းစောင့်ကြည့်အကဲဖြတ်နေရမယ်ကိုလောက်တာတွေမှန်ရဲ့လားနောင်ကာလရဲ့အကျိုးတစ်ခုတည်းကိုမျောကိုးပြီးမှလုပ်တာမျိုးမဟုတ်ဘဲနဲ့ဒီနေ့လုပ်တဲ့နဲ့လုပ်နိုင်တဲ့အလုပ်ကိုတတ်နိုင်တဲ့လောက်လုပ်ထားတဲ့ဆိုရင်တစ်ချိန်ချင်းတနေရာမှာအသုံးဝင်လာမှာပါတကယ်အခွင့်အရေးရတဲ့အချိန်ကျမှကိုအရင်ကမလုပ်ခဲ့တဲ့အတွက်နောင်တရစရာမလိုတော့ဘူးငါအရင်ကဒီတင်တန်းလေးတက်ထားရင်ဒါလေးလုပ်ထားခဲ့ရင်အခုဆိုရင်ငါဒီအခွင့်အရေးရမှာပဲဆိုတဲ့နောင်တအတွေးတွေတွေးစရာအကြောင်းမရှိတော့ဘူးအနာဂတ်မှာဘာဖြစ်မယ်ဆိုတာကိုမသိတဲ့အတွက်ယနေ့ပြစ်စုပံမှာကိုလုံနိုင်တဲ့အရာရာကိုကိုတတ်နိုင်တဲ့လောက်အကောင်းဆုံးလုပ်ထားနိုင်ဖို့အရေးကြီးပါတယ်။အဲ့ဒီတော့ခဏကပြောခဲ့တယ်လို့ပဲလုပ်စရာတွေအများကြီးရှိတဲ့အထက်ကဘေဟာကိုဦးစားပေးလုပ်တင်တာလေဘေဟာကကောင်းတာဆိုလဲဆိုတဲ့ဆုံးဖြတ်နိုင်စွမ်းကကိုရဲ့လိလာမှုပုံမှာမူတည်ပါတယ်။လိလာပြီးရင်လည်းကိုအတွက်ပဲမဟုတ်ပဲ Mimi Pawenjingo, we may be chingale, gone at load kuwa. Dido chop your mesuino, Jamaya Yungji Yadi, Bisaban Tetego should be gone at Louis and gone at Pimesurao, Swesser Mimia Yungji Kebare, Ero Behara Gaune, Beharam Gamusurao, the Aung Sinsemapia Lilae, Tanai Nepeka Lila Kere, Elu Lila Pine, Kupa Winching Aludio, we may be the loo, Lila Dinu Chinse Chiangle, Titan Chin, Abbe Chin, Luso Chinu, Sinsemapia Lusang Bikere, A ye Jo Dwelebe, Kuya Sinsemapia Learning Prosema. Kekem shi go din yu china, tamyao chinari, din yu kwen, tamyao kwen yao, guni mu amyo myo, bepansungani ya kere, da jang, jama yung ji de atai, lo din lo tai dario, nang da gengen lo sang nai ao, shi rui nao dui, jang mab yawe, yenni yaku, go ba lo din le, ba lo nang le, su da de ku ra song sin za bi, lo sang kere, sin zem mab ya li la yin, gao nari uwe yue che lo kere atue, boa ma gao nari uwe, pime lu le, swe pe zwe mien mien yung ji ya.
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။ သူယုံကြည်ရအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာမနက်ပြညာတရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲမကြာသေးခင်ကပဲတက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်စဉ်တွေထွက်လာတာမှာအရင်နှစ်ကတည်းကအောင်ချက်ကြောက်သွားတာကိုတွေ့ရပါတယ်ပညာရေးစနစ်ဒုတိယရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ချက်ကြောက်သွားတာဘာကြောင့်ပါလဲအောင်ချက်ကောင်းပြီးနိုင်ငံတကာအဆင့်မီတဲ့ပညာရေ ဲလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညအမီပို့ထားပေးပါကိုဆွေးနွေးချင်တာကိုလူရင်းတူချင်းပြောဆိုရေးသားပြီးစာနယ်ပဲဖြစ်ဖြစ်အတန်းဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းမှတ်ချက်ပေးဆွေးနွေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဂွတ်တီမာလာနိုင်ငံမြို့တော်ဂွတ်တီမာလာမြို့အနီးကမီးတောင်ပေါက်ကွဲပြီးအနီးနားမှာရှိတဲ့ကျေးရွာတွေထဲချော်ရည်တွေထူထပ်တဲ့မိခိုးတွေပြားတွေဖုံးလွှမ်းသွားတဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးသွားတယ်လို့အစိုးရအရာရှိတွေကပြောပါတယ်။တမနာဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်ကင်းလွတ်ခွင့်ပေးနိုင်တဲ့အမိန့်အာဏာလုပ်ပိုင်ခွင့်ရှိကြောင်းသူ့ကိုယ်ဥပဒေပညာရှင်တွေကပြောထားဘူးတယ်လို့ပြောပေမဲ့သူ့အနေနဲ့သူ့ကိုယ်သူလူငင်းချမ်းသာခွင့်ပေးမှာမဟုတ်ဘူးလို့ပေးစရာမလိုဘူးလို့ပြောပါတယ်။2016ရွေးကောက်ပွဲကာလတုန်းကရုရှားကဝင်ရောက်ဆွဲဖက်ခဲ့ခြင်းရှိမရှိဆိုတဲ့အမှုစုံစမ်းစစ်ဆေးမှုမှာသူ့အနေနဲ့ပြစ်မှုကျူးလွန်ထားခြင်းမရှိတဲ့အတွက်အဲ့လိုပေးစရာမလိုဘူးလို့ပြောပါတယ်။တင်လာနေမနဲ့အစောပိုင်းက Twitter လူမှုကွန်ရက်ကတဆင်အဲ့ဒီလိုရေးသားပြောကြားလိုက်တာပါ။မြောက်ကိုရီးယားနိုင်ငံကထိတ်တန့်စစ်ဖက်ကောင်းဆောင်3ဦးကိုယာတုအပြောင်းလဲလုလိုက်ကြောင်းတောင်ကိုရီးယားအခြေစပ်ယုံဟပ်သတင်းမှာဖော်ပြထားပါတယ်။ဒီလိုလှုပ်ဆောင်တာဟာတောင်ကိုရီးယားအမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်တဲ့အနေနဲ့ယာတုပြောင်းလဲခြင်းပြုလုပ်ခဲ့ခြင်းဖြစ်တဲ့အကြောင်းနဲ့ဒီစစ်ကောင်းဆောင်3ဦးဟာပြုလွယ်ပြောင်းလဲမရှိတဲ့အတွက်အခုလိုပြောင်းလဲလိုက်ခြင်းဖြစ်ကြောင်းပြောပါတယ်။တရုတ်နိုင်ငံတရားရင်မြင်ရင်မြင်မှာ1989ခုနှစ်ဇွန်လ4ရက်နေ့ကပြစ်လုခဲ့တဲ့ဒီမိုကရေစီအရေးငင်းကြမ်းစွာဆန္ဒပြပွဲတွင်တေဆုံသွားသူတွေနဲ့ပျောက်ဆုံးဖမ်းဆီးခံထားရသူတွေရဲ့စီးရင်အတိအကျကိုအစိုးရအနေတရုတ်အစိုးရအနေနဲ့ထုတ်ပြန်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အလားတူတောင်းဆိုမှုမျိုးနိုင်ငံတကာကပြစ်လုနေတဲ့အချိန်မှာပဲအမေရိကန်ကလည်းတောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအဲ့ဒီညင်ညာချက်ကိုပြောကြားလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလံပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ White Zonya ဖြစ်ပါတယ်။ VOA American သားညပင်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ09:00အထိ line number 1925332တို့ကနေထုတ်လွှင့်ခဲ့တာပါ။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းတဲ့ညတညဖြစ်ပါစေ။ VOA ကိုနားပင်နားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.